Welcome to the Voice of America in Burmese.
မြန်မာပြည်သတ်တရှင်များဘေကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနေ့ခင်းဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်ဒီဇင်ဘာ12ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်ကျွန်တော်ကညီညာရေးပါအခုအစီအစဉ်ပထမပိုင်း9ရက်ကိုလိုင်းတိုမီတာနဲ့နားဆင်နိုင်သလိုမနေ့6ရက်နေ့ခွန်တိုင်းအထိတနာရီလုံးစာအစီအစဉ်တွေကိုတော့လူမှုမိတ်ဆွေ Digital ရုပ်သံ Live VOA မြန်မာပိုင်း Web စာမျက်နှာနဲ့ Facebook YouTube စာမျက်နှာတွေကနေဓာတ်ရိုက်ချစ်ချစ်နားဆင်နေပါတယ်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဆီးရီးယားအနာဂတ်အရေးကိုဆွေးနွေးဖို့အတွက်အရှေ့လယ်ပိုင်းဒေသကိုသွားရောက်နေပါတယ်။ရုရှားကယူကရိန်းကိုအတန်းထက်မြန်တဲ့အဝေးဒိန်းဒုံးလက်နက်တွေမျိုးနဲ့ထပ်မံတိုက်ခိုက်လာနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးကခန့်မှန်းပါတယ်။ဆီးရီးယားမှာရှိတဲ့ခတ်အုပ်စုတွေကိုအကာအကွယ်ပေးဖို့အစ္စရေးအစိုးရကတိုက်တွန်းနေပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်ကချင်စစ်ပွဲနဲ့တရုတ်ညှိနှိုင်းမှုမေးမြန်းချက်မန္တလေးတိုင်းကလေကြောင်းတိုက်ခိုက်မှုအခြေအနေတနင်္သာရီတိုင်းတိုက်ပွဲကြားကဒေသခံတွေစံဝယ်ရွေးအခက်အခဲကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်တွေပြင်စိတ်ဝင်စားဝယ်နိုင်ငံတကာစောင်းမားတွေနဲ့အတူအာနာရှင်အဆက်ပြုတ်ကျသွားတဲ့ဆီးရီးယားအရေးသုံးသပ်ထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူငယ်အစီအစဉ်ဂျန်စီနဲ့အားကစားပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါမယ်။ကုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းကကြီးညာပေးပါမယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဆီးရီးယားအနာဂတ်ရေးကိုဆွေးနွေးဖို့အတွက်ဂျော်ဒန်နဲ့တူရကီနိုင်ငံကိုဗိုလ်တုနေကဆက်လက်ထွက်ခွာသွားပါတယ်။ဂျော်ဒန်နိုင်ငံကအကာဘာနဲ့တူရကီအန်ကာရာမြို့တွေကိုတွားရောက်မှာဖြစ်ပြီးဆီးရီးယား၊ Israel, Gaza, Lebanon နဲ့ဒေသတစ်ဝှမ်းကိစ္စတွေကိုခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဆီးရီးယားအကူပြောက်အတွက်အဓိကမူတွေကိုဒေသတွင်းခေါင်းဆောင်တွေကြားသဘောတူညီချက်ရရှိအောင်လုပ်ဖို့ဘလင်ကန်ကယူရတဲ့အကြောင်းပြောဆိုခွင့်ရှိသူကဆိုပါတယ်။ဒီမူတွေထဲမှာလူနည်းစုကိုအပြေးအဝါလေးစားရေးလူသားချင်းစာနာထောက်ထားမှုအကူအညီလွှဲကူချောမွေ့ရေးအကြမ်းဖက်သမားတွေနေပြောတဲ့ဆီးရီးယားမဖြစ်ရေးဓမ္မမုတ်အင်းကြီးချင်းတိုင်းပြည်တွေကိုချိန်ချောက်တဲ့ဆီးရီးယားမဖြစ်ရေးနဲ့ဓာတုနဲ့ဇီဝလက်နဲ့တွေးကိုလုံးလုံးစိတ်ချစွာနဲ့ဖျက်ဆီးမှုတွေပေါ်ဝင်တယ်လို့သူကဆိုပါတယ်။အင်္ဂါနေ့တုန်းကလည်းဂျော်ဒန် UAE ၊ကတ္တာနဲ့အီဂျစ်နိုင်ငံတွေကတာဝန်ရှိသူတွေနဲ့ဘလင်ကန်ကဆွေးနွေးခဲ့ပြီးဆီးရီးယားတွေကိုလည်းဥဆောင်တဲ့အကူပြောင်းဖြစ်ဖို့အရေးကြီးတာကိုပြောခဲ့တယ်လို့ပြောပါတယ်။စံတဆက်အတန်တဲ့မြန်ပယ်ရိတ်တဒုံးကြီးနဲ့ယူကရိန်းကိုရုရှားကလာမဲ့ရက်တွေမှာပြစ်ခတ်နိုင်တယ်လို့အမေရိကထောက်လှမ်းရေးကယူဆကြောင်းအမေရိကတာဝန်ရှိသူတို့ကဗိုလ်တုနေမှာပြောပါတယ်။ဒါပေမဲ့ဒီလိုပြစ်ခတ်တာကြောင့်သုံးနှစ်နီးနီးကြာလာတဲ့ဒီစစ်ပွဲကိုအဆုံးဖြတ်ပေးနိုင်မယ်လို့တော့မယူဆဘူးလို့ဆိုပါတယ်။နိုဝင်ဘာ27မှာရုရှားက Orestnik ဒုံးကြီးနဲ့ယူကရိန်းကဒီနီပိုမြို့ကိုပြစ်ခတ်ခဲ့မှုပါတယ်။ယူကရိန်းမှာရှိနေတဲ့တာဝန်ပြည်ဒုံးကြီးတွေကိုရုရှားနယ်မြေထဲပြစ်ခွင့်အမေရိကနဲ့ရုရှားကဖွင့်ပြလိုက်တာကိုတုံ့ပြန်ပြစ်ခတ်တာလို့အဲ့ဒီတုန်းကရုရှားကပြောခဲ့ပါတယ်စစ်ပွဲကိုအပြောင်းအလဲဖြစ်စေမှာမဟုတ်ဘဲယူကရိန်းကြောက်သွားအောင်ပြစ်တာဖြစ်ပါတယ်လို့အမေရိကန်တာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ် Orestnik ဒုံးကျည်ဝင်လာတာကိုရန်သူကဖမ်းယူသိရှိဖို့မဖြစ်နိုင်ဘဲနျူကလ িয়ার လက်နက်လိုဖျက်ဆီးနိုင်တဲ့ဆွာရှိတယ်လို့ရုရှားကောင်ဆောင်တွေကတော့ဆိုကြပါတယ် Orestnik ဒုံးကျည်ကထိပ်ဖူးအများကြီးကိုတင်နိုင်ပြီးပြစ်ပတ်များစွာကိုတပြိုင်တည်းပြစ်ခတ်နိုင်စွာရှိတယ်လို့ချန့်ကျင်သူတွေကတော့ပြောကြပါတယ်ထရမ့်တက်မလာမီလေကြောင်းရန်ကာကွယ်ရေးစနစ်တွေကိုယူကရိန်းကိုပို့ပြီးပို့ပေးနေပါတယ်လို့အမေရိကန်ကဆိုပါတယ်ဆီးရီးယားနိုင်ငံမှာတူရကီကြောတောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေတိုက်တာခံနေရတဲ့ကတ်လူမျိုးတွေကိုကာကွယ်ပေးဖို့အစ္စရေးအစိုးရကတောင်းဆိုလိုက်ပါတယ်ကတ်လက်နက်ကိုင်အဖွဲ့တွေကိုမန်ဘစ်မြို့အပေါင်းဝဲအလက်ပိုဒေသကနေထွက်သွားအောင်တူရကီနောက်ခံလက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်နေတာပါကတ်လူမျိုးတွေဥဆောင်နေတဲ့ Syria Democratic Alliance SDF ဟာအမေရိကန်နဲ့မိတ်ဖက်ဖြစ်ပြီးအစ္စလာမ်နိုင်ငံတော် IS အဖွဲ့ကိုတိုက်ခိုက်နေတာဖြစ်ပါတယ်။ဆီးရီးယား IS အဖွဲ့ထိတ်ချုပ်ထားတဲ့နယ်မြေတွေကို SDF ကသိမ်းပိုက်နိုင်ခဲ့ပါတယ်။ IS IS အဖွဲ့တတိရှိရှိတိုက်ခိုက်ထိကြတဲ့သူတွေကိုအကာအကွယ်ပေးရနိုင်ငံတကာဂတိကဝတ်ဖြစ်ပါတယ်။ဒါကဆီးရီးယားရဲ့အနာဂတ်လည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီကမှာခင်ဗျာ။ဘာကြောင့်လဲဆိုတော့ကတ်ရီးယားဆီးရီးယားတည်ငြိမ်ရေးအားဖြစ်လို့ပါလို့အစ္စရေးနိုင်ငံကြီးဝန်ကြီးကီဒီယွန်ဆာကတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြပါတယ်။တူရကီဆိုကတော့ SDF အဖွဲ့ဟာတူရကီအမေရိကန်နဲ့ EU တို့ကဂျမ်ဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ကတ်လုံသွားပါတီ PKK ရဲ့အဖွဲ့ဝဲတစ်ခုဖြစ်ပဲမြင်ပါတယ်။အမေရိကန်နဲ့ EU ကတော့ကတ်အဖွဲ့တစ်ဖွဲ့ကိုခွဲမြင်တာပါ။
ပြည်ဝအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ6:00ခွဲအထိ 925kHz 11865 လိုင်းထိုမီတာ32 kHz 6.53 ညနဲ့လိုင်းထိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနေပါတယ်ရှင
်။ကြာတပ်လေးမနေ့တရင်တွေကိုဆက်လက်ကြေညာနေပါတယ်။ဇန်နဝါရီမှာတပ္ပရဂျိုးပိုင်တဲ့တက်တာခုဆုံးတဲ့အခါသူအနားယူဖို့အစီအစဉ်ရှိတယ်လို့အမေရိကန်ဆိုရဖက်ဒရယ်စုံစမ်းရေးဘူရို FBI ညွှန်ကြားမှုကဗိုလ်ထုနေမှာပြောပါတယ်အရွေးကောက်ခံတပ္ပရထရမ့် FBI ညွှန်ကြားမှုဖြစ်သူ့ရဲ့တစ္ဆာကန်ကက်ပတယ်ကိုညှာထားတဲ့အကြောင်းကြေညာလိုက်ပြီးတပ္ပရဂျာမန်ခရစ်စတိုဖာရေးကအခုလိုပြောလိုက်တာဖြစ်ပါတယ်တရားစစ်ဆေးပြီးတဲ့နောက်နားဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်လို့ FBI ဝန်ထမ်းတွေနဲ့လုပ်တဲ့အစည်းအဝေးမှာရေးကပြောခဲ့တာပါထရမ့်ကိုဆွဲဆိုတဲ့အမှုနှမှုပါဝင်နိုင်ငံရေးနဲ့ဆက်ဆက်ပြီးထင်ရှားတဲ့အမှုတွေကိုသူ့လက်ထက်မစုံစမ်းစစ်ဆေးခဲ့ရတာဖြစ်ပါတယ်။တကယ်တော့ Trump ရဲ့ပထမသက်တမ်းမှာအဲ့ဒီတုန်းကညွန်ကြားမှု James Comey ကိုဖြုတ်ပြီး2019ခုနှစ်မှာ Christopher Ray ကိုခန့်ခဲ့တာဖြစ်ပါတယ်။အစိုးရပြောင်းမိမဲ့နိုင်ငံရေးရဩဇာတည်ရောက်မှုမရှိရအောင်အဒီလိုရာသူတွေကိုစနစ်သက်တမ်းသတ်မှတ်ထားတာပါ။ပြဋ္ဌာန်းချက်အရဆိုရင်တော့ Christopher Ray ရဲ့သက်တမ်းပြည့်ဖို့3နှစ်ကျန်ပါသေးတယ်။ Mr. Ray ဟာပထမသက်တမ်းတုန်းကလည်း The Trump တဘောကိုမလိုက်ခဲ့တာတွေရှိခဲ့ပါတယ်။ဥပမာတစ်ခုကတော့မဲလိုက်နေဆိုတဲ့ကိစ္စမှာမစ္စတာရေးကအထောက်ထားမရှိပါကြောင်းတပ္ပရကိုပြောကြားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ကျွတ်တဝိုက်မှာစီအေးလေးကျင်တာကိုအတည်ပြုချက်မပေးဘဲထိုင်ဝမ်ရေးလက်ကျမ်းမှာပြင်ပအင်အားစုတွေနဲ့ခွဲထွက်ရေးသမားတွေကမတီးမငိမ့်ဖြစ်အောင်လုပ်နေကြတယ်လို့တရုတ်ကဗိုလ်ထုနေမှာပြောလိုက်ပါတယ်။ဒါပေမဲ့တရုတ်ကနှစ်ပေါင်းများစွာအတွက်အရေးကြီးမှဆုံးရေချောင်းတင်းကျပ်မှုတွေလုပ်နေတယ်လို့ထိုင်ဝမ်ကတော့စွပ်စွဲထားပါတယ်။ဒါစဉ်ချီနေတဲ့တရုတ်သင်းမော်တွေဟာနိုင်ငံခြားသင်းမော်တွေကိုတိုက်ခိုက်ပြီးပင်လယ်ရေကြောင်းကိုပိတ်ဆို့တဲ့ပုံသူလေးချင်းမှုတွေကိုလုပ်နေကြတယ်လို့ထိုင်ဝမ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။စီးရေးလေးချင်းမှုဟာအောက်တိုဘာလကစခဲ့ပြီးထိုင်ဝမ်ကိုပိတ်ဆို့ထားတဲ့တပ်မြင့်လိုင်းအနီးရောက်စီးအစ်စ်ကိုထရမ့်အစိုးရတက်မလာခင်မှာချမှတ်ဖို့ကြိုးစားလာဖြစ်တယ်လို့ထိုင်ဝမ်အကြီးအကဲလုံခြုံရေးတာဝန်ရှိသူတို့ကတော့ AFP သတင်းဌာနကိုပြောပါတယ်။ထိုင်ဝမ်ရေးလက်ချငင်းချင်းရင်းနဲ့တည်ငြိမ်ရေးကိုဖျက်ဆီးတာထိုင်ဝမ်လွတ်လပ်ရေးခွဲထွက်ရေးအင်အားစုတွေကပြင်ပအင်အားတွေရဲ့ထောက်ခံမှုနဲ့လုပ်နေတာဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်းကပြောကြားခဲ့ပါတယ်။တရုတ်အမေရိကန်ဆက်ဆံရေးမှာထိုင်ဝမ်ကိစ္စကိုကဖြတ်တုတ်မရတဲ့အနီးလိုင်းဖြစ်ပါတယ်လို့လည်းသူမကဆိုပါတယ်။မြန်မာနိုင်ငံကလူသားချင်းစာနာထောက်ထားရေးအကြတဲ့လိုအပ်တဲ့တိုင်းပြည်တွေထဲမှာတက်တရဖြစ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီအဓိပ္ပာယ် IRC အဖွဲ့ကပြောကြားပါတယ်။ IRC အရေးပေါ်စောင့်ကြည့်စည်းရင်2025ကိုဒီဇင်ဘာလ17ရက်ကထုတ်ပြန်လိုက်ရမှာအခုလိုပြောထားတာဖြစ်ပါတယ် IRC ကသူ့စင်ကာစာကိုဟန်ချက်ပြည့်ရွှေ့နေတဲ့ကမ္ဘာလို့နာမည်ပေးထားပြီးဆူဒန်အသိမ့်ပိုက်ခံပါလက်စတိုင်းဒေသနဲ့မြန်မာနိုင်ငံတို့ဟာလူသားချင်းစာနာမှုအချက်တဲအကြီးမားဆုံးထိတ်ဆုံးသုံးနိုင်ငံဖြစ်တယ်လို့ပြောပါတယ်အလွန်ကျွန်းစည်းရလာတာအလေးထားတင်ပါတယ်လို့ IRC အဖွဲ့ဥက္ကဋ္ဌဒေးဗစ်မီလီဘန်ကဆိုပါတယ်မြန်မာနိုင်ငံပဋိပက္ခကြောင့် OA စွန့်ခွာထွက်ပြေးရသူ6သိန်းနီးရှိနေပြီး2023ခုနှစ်ခါတဲ့38ရာခိုင်နှုန်းတိုးများလာတာဖြစ်တယ်လို့IRC ထုတ်ပြန်ချက်ပါပြောထားပါတယ်။ချိန်ခွေရှားကစစ်ဘက်ကိုပို့ပြီးရောက်လာနေတယ်လို့လည်း IRC ကဆိုပါတယ်။ဝမ်ယောဂတဲ့တခြားယောဂတွေကချင်းချောက်နေပြီးပဋိပက္ခအပြင်မိုးရေကြီးတာနဲ့တဘာဝပတ်ဝန်းကျင်ဘေးကပါလာမယ့်နှစ်မှာမြန်မာနိုင်ငံကိုအခြေအနေဆိုးတဲ့တွန်းပို့နေပါတယ်လို့ IRC ကပြောပါတယ်ခင်ဗျာ။
ကြတာပရင်းနေမနဲ့ထိတ်တန့်သတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးခဲ့တာပါခင်ဗျာအခုပထမပိုင်းနိုင်ဝဲအစီအစဉ်မှာဆက်လက်ပြီးသတင်းပေးပို့ချက်ဆောင်းမနဲ့မင်းမြန်းခန်းကိုတင်ဆက်သွားပါမယ်ပထမဆုံးတော့မြမအရေးတွေအကြောင်းမတင်ဆက်ခင်မှာနိုင်ငံတကာထိတ်တန့်အခြေအနေဖြစ်နေတဲ့ Syria အရေးဆောင်းမနဲ့စတင်ပါမယ်နိုင်ငံကနေထွက်ပြေးရောက်ရှိလာတဲ့ Syria သမ္မတ Assad ကိုနိုင်ငံရေးခုံလုံခွင့်ပေးလိုက်ပြီးလို့ Russia ဆိုပိုင်းမီဒီယာတွေကဖော်ပြနေကြပါတယ်ရုရှားအနေနဲ့အဆက်ဆိုးရကိုထောက်ခံကူညီပြီးစီးရီးယားသဘုံတွေကိုအပြင်းထန်တိုက်ခိုက်ခဲ့တဲ့အတွက်အဲ့ဒီမှာပြန်လည်ခြေကုပ်ရဖို့ကတော့တတော်ကိုခက်ခဲသွားတဲ့အခြေအနေအကြောင်းကို VOA သတင်းတောက်ရီကာဒိုမာကီနာပြပုတ်ထားတဲ့သတင်းကိုအခုမှဆိုးမင်းကပြောပြပါပါခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်မှာရှိတဲ့စီးရီးယားတန်ရုံမှာပြီးခဲ့တဲ့တနင်္လာနေ့ကစီးရီးယားအတိုက်ခံတွေဟာသူတို့ရဲ့အလံကိုတင်အောင်ပွဲခံနေကြတာဖြစ်ပါတယ်။ဒါဟာဆိုရင်ရုရှားအနေနဲ့အရှေ့အလယ်ပိုင်းဒေသကသူတို့ရဲ့အဓိကမဟာမိတ်ကိုလက်လွတ်လိုက်ရတဲ့အမှတ်တင်ဂေတဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်အဲ့ဒီဒေသမှာရှိကြတဲ့မဟာမိတ်တွေနဲ့ပတ်သက်ပြီးချမှတ်ထားတဲ့မဟာဗျူဟာကိုရုရှားအနေနဲ့အခုအခါမှာပြန်လည်သုံးသပ်နေပါတယ် တချိန်တည်းမှာဖျောက်ချခံရတဲ့ဆီးရီးယားသမ္မတအာဆတ်နဲ့သူ့ရဲ့မိသားစုကိုတော့မော်စကိုမြို့တော်မှာနိုင်ငံရေးခုံလုံးနေထိုင်ခွင့်အာမခံချက်ပေးထားပါတယ်ဒါအပြင်ဆီးရီးယားနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရခေါ်ယူဖို့လဲရုရှားကတောင်းဆိုလိုက်ပါတယ်ဆီးရီးယားမှာအာဆတ်ရဲ့ကြာဆုံးခန်းဟာရုရှားအတွက်အရှိုက်ကိုအထိုးခံလိုက်ရသလိုပါပဲဒါနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ရှိလုံခြုံရေးဆိုင်ရာလေးလာရေးဌာနကတွဲဖက်အတူရင်မူကိတ်ဂျွန်စတန်ကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
Moscow's intervention in Syria
ရုရှားအနေနဲ့ဆီးရီးယားပြည်တွင်းမှာဝင်ပြီးတော့ဆက်ဖက်တာဟာကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အကြောင်းပြသတာပါ ဒါ့အပြင်ပြင်ပမှာလည်းဩဇာရှိတယ်ဆိုတာကိုပြသလိုက်တာပါပဲ ကျမမြင်ရတော့ပထဝီနိုင်ငံရဲ့အရာခရဲရိုက်ခတ်မှုမှာကျန်ကမ္ဘာဒေသတွေမှာရုရှားဟာကြိုးစားသလောက်အင်အားသိမ်းရှိဘူးလို့ထင်ပါတယ
်ရုရှားအနေနဲ့ဆီးရီးယားစစ်ပွဲမှာသူ့ရဲ့မဟာမိတ်သမ္မတအာဆတ်ဘက်ကနေ2015ခုနှစ်ကစပြီးဝင်ရောက်ကူညီတိုက်ခိုက်ခဲ့ပါတယ်ရုရှားစစ်သားတွေရဲ့အသက်တွေနဲ့အရင်အမြင့်တွေကိုအတုံးချပြီးကူညီခဲ့ပေမဲ့အခုနောက်ဆုံးမှာတော့ဘာမှအဖတ်မတင်ခဲ့ပါဘူးဒါကြောင့်အာဆတ်ပြုတ်ကျလို့73နှစ်ကြာဆီးရီးယားပြည်တွင်းစစ်အပြီးမှာတခြားနိုင်ငံတွေကပဲအကျိုးအမြတ်ရသွားတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ဒါနဲ့ပတ်သက်ပြီးနိုင်ငံတကာလေးလာရေးဌာန IGA ကမက်ခန္နာကအခုလိုသုံးသပ်ပြပါတယ
် The big winner here is Turkey.
ဆီးရီးယားမှာအကျိုးအမြတ်အများဆုံးရသွားတာကတူကီပါ။ပျော်ဆုံးကတူကီသမ္မတအာဒူဂန်ပါ။ဘာလို့လဲဆိုတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဆီးရီးယားကနေအမေရိကန်စစ်မှုတန်းတွေကိုပြန်ခေါ်မယ်လို့ပြောထားလို့ပါ။ဒါကြောင့်ဆီးရီးယားမှာတူကီရဲ့ဩဇာကပိုပြီးတော့ကြီးမားလာပါတယ်။ဒါကြောင့်တူကီကအကျိုးများပြီးတော့ရုရှားကတော့အကျိုးနည်းသွားစေပါတယ်။
ရုရှားအစိုးရကတော့ဆီးရီးယားမှာရှိတဲ့သူတို့ရဲ့ယင်းနှိမ့်မြုပ်နှံမှုတွေစစ်အခြေဆိုင်စခန်းတွေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အာဏာရအတိုက်ခံတွေနဲ့ဆက်သွယ်ညှိနှိုင်းနေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းရုရှားကအာဆတ်အစိုးရကိုကူညီတိုက်ခိုက်ပေးခဲ့တာကိုဆီးရီးယားပြည်သူတွေကမေ့ပျောက်လို့မရနိုင်ပါဘူးလို့လန်ဒန်အခြေဆိုင်ချက်ထရန်ဟောက်စ်နိုင်ငံတကာလေးလာရေးဌာနကနေကွေးလီယန်ကအခုလိုပြောပါတယ်
။ We saw Russia bombing hospitals
Syria မှာအာဏာရှင်အာဆတ်ဘက်ကထောက်ခံပြီးရုရှားကဆေးရုံတွေစာတင်ကြောင်းတွေလူနေရပ်ကွက်တွေကိုဖုံးကျဲခဲ့ပါတယ်အာဆတ်ကိုယ်တိုင်ကဓာတုလက်နက်တွေကိုအသုံးပြုခဲ့ပါတယ်ဒါကြောင့်ဘယ်အုပ်စုတွေပဲတက်တဲ့ဘယ်အစိုးရပဲတက်တဲ့ရုရှားဟာဆီးရီးယားလူထုကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့မေ့ထားလို့မရပါဘူး
ဆီးရီးယားမှာပြီးခဲ့တဲ့တလလောက်ကလေးကစတင်ပြီးအာနာရှင်အာဆတ်ရဲ့ကြာဆုံးခန်းတွေဟာအလင်းအမြန်ဖြစ်ပျက်ခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားမှာနိုင်ငံရေးအခင်းအကျင်းတွေကိုဖန်တီးနိုင်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာသေးပါဘူးခင်ဗျာ
။ဟုတ်ကဲ့အခုလဲနိုင်ငံတကာစောင်းမားတပုတ်နဲ့တစ်ဆက်တစ်ဆက်ပြပြပြဂျာမနီရဲ့ Volkswagen ကားထုတ်လုပ်ရေးလုပ်ငန်းကြီးမှာအကြီးအကျယ်ရှော့ချဖြတ်တောက်မဲ့အစီအစဉ်ကြောင့်ဝန်ထမ်းတွေဆန္ဒပြနေကြပါတယ်။ဒါဟာဂျာမနီစီးပွားရေးအချက်အလက်ရဲ့နောက်ထပ်လက္ခဏာတစ်ခုလည်းဖြစ်ပါတယ်။ဘာလင်ကနေရီကာဒိုမက်ကီနာပေးပို့ထားတဲ့သတင်းဆောင်မကိုတော့မတ်တင်ဂီထိုက်တင်ပြပေးပါမယ်ခင်ဗျာ
။ဂျာမနီကားထုတ်လုပ်ရေးလုပ်ငန်းကြီး Volkswagen ရဲ့လောက်ခလာစာနဲ့ဝန်တန်းလျှော့မဲ့အစီအစဉ်ကိုပြီးခဲ့တဲ့တနင်္လာနေ့မှာဝန်တန်းတွေကလုပ်ငန်းခွင်ကထွက်ပြီးဆန္ဒပြပါတယ်။ဒါဆိုရင်ဂျာမနီရဲ့စီးပွားရေးမှာနည်းနည်းရှိုင်းရှိုင်းအချက်တွေလာတဲ့ထင်ရှားတဲ့လက္ခဏာလို့သုံးသပ်သူတွေကပြောပါတယ်ရုရှားဘက်ကဓာတ်ငွေတင်ပို့မှုကိုရှော့ချဖြတ်တောက်မှုနဲ့ယူကရိန်းစစ်ပွဲတို့ကြောင့်စွန့်အင်ဈေးနှုန်းကြီးမြင့်လာတဲ့အခြေအနေမှာဂျာမနီအစိုးရကပြန်ပြည်မြဲစွန့်အင်ပြောင်းသုံးမဲ့အစီအစဉ်နဲ့ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတွင်းနောက်ဆုံးလက်ကျန်နျူကလ িয়ার ဓာတ်ပိစက်ရုံကိုပိတ်သိမ်းလာတာတွေကြောင့်ပို့ပြီးတော့ဆိုးရွားသွားစေပါတယ်အလုတ်သမားတွေကတော့အလုတ်အကင်မဆုံးရှုံးရေးဆက်လက်တိုက်ပွဲဝင်မယ်လို့ပြောကြပါတယ်ဘူးစပါကဘော့စ်ဝဂန်ကားဆက်ယုံအပြင်မှာ IG Metal အလုတ်သမားတမကရဲ့ခရိုင်ခေါင်းဆောင်တော့စတင်ဂိုကော့က VOA ကိုအခုလိုပြောပါတယ
်။ Naja in einer Situation die so schwierig ist.
ဘူးကတော့တိတ်ပြီးခက်ခဲလာတဲ့အခြေအနေပါ။ကုမ္ပဏီကဆက်ယုံအများပြားကိုပိတ်လုတ်သမားအများပြားကိုအလုတ်ထုတ်ဖို့ပြောနေပြီးချိန်ထဲမှာပဲဝန်ထမ်းလှစာတွေကိုလည်းကြီးကျယ်ပတ်တောက်လုပ်နေတာပ
ါ။စစ်ဆန်ညှိနှိုင်းနေကြတာနဲ့အတူပဲကုမ္ပဏီဘက်ကတော့မှတ်ချက်ပေးဖို့ညှင်းထားပါတယ်။တရားစစ်ကားကိုပြောင်းလဲလာတာကအဓိကပြဿနာအဖြစ်သုံးသပ်သူတွေကပြောကြပါတယ်။ဥရောပသမ္မတ EU ကတရုတ်လျှက်စစ်ကားတွေအပေါ်သွင်းကုန်ကွန်တွန်းမြင့်ထားပေမဲ့တရုတ်ကသွင်းတဲ့ပို့ပြီးတော့ဈေးသက်သာတဲ့ကားတွေကိုဂျာမနီကားထုတ်လုပ်ရေးလုပ်ငန်းတွေရှင်းပြနိုင်ရေးရုန်းကန်နေကြရတာဖြစ်ပါတယ်။ ဂျာမနီမှာအလုံသမားကဈေးကြီးလာတာကလည်းနောက်ထပ်ပြဿနာကြီးတစ်ခုဖြစ်ပါတယ်။သုတေသနစင်တာ Center Automotive Research ကBeatrice Kain ကတော့ VOE ကိုအခုလိုပြောပါတယ
် With our big union
သမဂ္ဂကြီးတွေနဲ့အတူဂျာမနီကလူတွေအနေနဲ့ခုနှစ်ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိလစာတိုးပွဲဖို့တောင်းဆိုနေတာကလက်တွေ့မကျဘူးလို့ထင်ပါတယ်လုပ်ငန်းကြီးတွေအတွက်အသက်ရှူပေါက်လဲချမ်းဖို့လိုပါတယ
် For the industry as well
American သမ္မတရွေးကောက်ပွဲမှာ Donald Trump ပြန်လဲရွေးကောက်ခံရပြီးကြီးပားကတင်သွင်းတဲ့ကားတွေအပေါ်မှာအခွန်တိုးကောက်ဖို့ချင်းချောက်ထားတာကြောင့်လဲဂျာမနီကားထုတ်လုပ်သူတွေကြာစိုးရိမ်နေကြပါတယ်။ Mercedes, BMW တို့လိုပဲ Volkswagen ကလည်းအမေရိကန်မှာတက်ဆင်ဆက်ယုံတွေရှိနေတာကြောင့်အမေရိကန်အစိုးရအသင်းနဲ့ညှိနှိုင်းမှုမှာပိုပြီးအားကောင်းစေမယ်လို့ကုမ္ပဏီတွေကမျှော်လင့်ထားကြပါတယ်။ဂျာမနီကအမှတ်တံဆိပ်တွေကိုကိုးစားပြုတဲ့ VDA လုပ်ငန်းကြီးက Simon Short ကတော့VOA ကိုအခုလိုပြောပါတယ်
The German automotive industry
ဂျာမနီကားလုပ်ငန်းတွေကအမေရိကန်ဈေးကွက်ထဲမှာတိတ်ပြီးတော့တက်ကြွပါတယ်ဒါကိုကြည့်ရင်သွင်းကုန်ခွန်ကတံပြန်တက်ရောက်မှုဖြစ်လာနိုင်ပါတယ
် Volkswagen မှာဖြစ်တဲ့ပြဿနာဟာဆိုရင်ဂျာမနီနိုင်ငံရေးမှာဖြစ်နေတဲ့ပြဿနာကြီးရဲ့အရေးလက္ခဏာတစ်ခုသာဖြစ်ပါတယ်ဂျာမနီညွန်ပေါင်းဆိုရပြိုကွဲသွားပြီးတဲ့နောက်ဖေဖော်ဝါရီလအတွင်းမှာပဲရွေးကောက်ပွဲကိုစော်ပြီးကျင်းပဖို့ဖြစ်လာရသလိုစီးပွားရေးအားနယ်လာတဲ့အပေါ်မကျေနပ်ချက်တွေထွက်ပေါ်လာပြီးလက်တလောကျင်းပခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေရဲ့ရလဒ်တွေဟာဆိုရင်လေလက်ရာစွန်းတွေရဲ့အောင်ပွဲကိုပြသနေပါတယ်ရှင
်ခုမြမအရေးမင်းမြန်းချက်တပုတ်နဲ့ဆက်ပြစီခင်ဗျာ1962ခုနှစ်ထဲကစတင်ခဲ့တဲ့ကချင်တော်လိုင်းအေးမှာတရုတ်နိုင်ငံနဲ့မြင်မတူတာတွေအများကြီးကျော်ဖြတ်လာခဲ့ရသလို2017ခုနှစ်တကြောပြန်ကချင်စစ်ပွဲမှာတဖွဲ့တည်းတိုက်ခန်းနေရတဲ့အချိန်ကိုတောင်ကြော်လွားနိုင်ခဲ့တယ်လို့ကချင်ရေးဆောင်ရွက်နေသူတူကပြောလိုက်ပါတယ်။မိတ်ဆွေဆိုတာရွေးချယ်လို့ရပြီးအိမ်ဒီနာချင်းဆိုတာရွေးချယ်လို့မရဘူးလို့လည်းသူကဆိုပါတယ်။ကချင်စီးရေးနဲ့ကချင်ကောင်းဆောင်တွေနဲ့တရုတ်နဲ့ညှိနှိုင်းနိုင်မှုအလားအလာနဲ့ပတ်သက်ပြီးတော့ကချင်နိုင်ငံရေးဂျာကာလာညှိနှိုင်းရေးအဖွဲ့ KPIT ရဲ့အတွေ့အမှုနဲ့ပြောခွင့်ရ Insam Concern ကိုကျွန်တော်ကပဲဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဆိုရည်ဒီ animation တစ်ထောင်ကျော်ထိဆက်နေတဲ့တရုတ်နိုင်ငံဘက်ကနေဆက်ပိတ်ဆို့တာတွေလုပ်ထားပါတယ်။ကျွန်တော်တို့နားလည်ထားသလောက်ကချင်တို့ရဲ့အဖွဲ့ချုပ် KAO ဥက္ကဋ္ဌဗိုလ်ချုပ် G and Bala ကိုလည်းတရုတ်ပြည်ကြီးစင်ရောက်လာပါတယ်။ဒါကိုပြောခွင့်ရဘူမူကြီးနော်ဘူးကလည်းအတည်ပြုထားပါတယ်။ဆိုတော့ဒီလက်ရှိတရုတ်နိုင်ငံရဲ့ပိတ်ဆို့ထားမှုအခြေအနေကဘလောက်တိုင်တာနဲ့အခက်အခဲတွေကြုံနေရလဲဗျာ။ဒီ KAO KAA ကချင်တို့ရဲ့တရုတ်ထိုးစစ်တွေပေါ်ဆိုရောဘလို့သိရမှုရှိနေလဲ။က
ဲနေဆက်ဆိုတာဟိုဘက်ကဒီဘက်ကကကျွန်ကချင်တိုင်းရင်းသားတွေပဲနေတာပါကချင်မျိုးသားတွေပဲလူထုတွေပဲနေတာပေါ့နော်အဲ့တော့အခက်အခဲကတော့ရှိပါတယ်အဲ့ဒါတော့အကုန်လုံးအတိပဲအတိပဲပေါ့ဒါပေမဲ့တော်လန်ရေးနဲ့ရှင်ပြီးမှပြောမယ်ဆိုရင်ကတော့ကျွန်တော်တော်လန်ရေးက1962ခုနှစ်ကနေစခဲ့ဆိုတော့အချိန်ပြည့်ရောဒီအိနီချင်းတွေနဲ့နိုင်ငံရေးအရာရောအကုန်လုံးမြင်ချင်းတူတာမဟုတ်လေတဲ့အခြေအနေကအများကြီးကြော်ဖြတ်ခဲ့တာပဲလေအဲ့တော့ဒီလိုကိုယ့်ရဲ့တော်လန်ရင်းနဲ့ရှင်ပြီးမှလည်းအခက်အခဲဆိုတဲ့ဟာကကြိုးကချင်းပြည်သူလူထုကမူနေတဲ့အချိန်အဲ့လိုအဓိကအဲ့လိုမမူတော့ဘူးလို့ပဲကျွန်တော်မြင်ပါတယ်အဲ့တော့ဒီလိုမျိုးခက်ခဲတဲ့ဟာကြော်ဖြတ်နိုင်တဲ့စွမ်းအားရောရှိတယ်လုံခဲ့တဲ့အခု12နှစ်ဆိုရင်အခုလိုမျိုးတောင်မှမဟုတ်ဘူးတခြား data တွေမှာအဆင်ပြေနေမှာကိုယ့်ကိုပဲကွက်ပြီးမှတိုက်နေအဲ့အခြေအနေတွေကကျွန်တော်ကြော်ဖြတ်ခဲ့ရဆိုတော့အခုလက်ရှိအခြေအနေကအများကြီးပိုသက်တာပါကျွန်တော
်ဟုတ်ကဲ့ဒီလိုအခြေအနေမျိုးမှာဒီအင်းချင်းတရုတ်နိုင်ငံရဲ့ဒီငင်းငယ်ရေးတည်ငြိမ်လူလားချက်ကတော့လက်တွေ့ဖြစ်နိုင်ပါမလားဗျာ
ဖြစ်နိုင်ပါတယ်ကျွန်တော်ကတော့အများကြီးဒီအကောင့်ဘက်ကနေတွေးချင်ပါတယ်ဘာလို့ဆိုတရုတ်နိုင်ငံရဲ့နိုင်ငံရေးဒီ policy နဲ့ပတ်သက်မှကျွန်တော်ကြည့်မယ်ဆိုရင်တော့တခုမကောင်းတာတွေကအများကြီးရှိပါတယ်။ကောင်းတဲ့ဘက်ကနေတွေးရင်တော့သူကတော့ဘာပဲဖြစ်ဖြစ်နိုင်တဲ့ဘက်မှာပုံမှန်ရပ်တည်ပေးတဲ့အသေးလေးကတော့ရှိပါတယ်။ဥပမာသူတို့နဲ့အရန်ကိုအရင်ကတိတ်တဟစာသားမဖြစ်တဲ့တာလီဘန်အစိုးရလိုမျိုးတွေကသူတောင်မှနိုင်ခနီးဆိုရင်သူတို့ကောင်းကောင်းမိတ်ဆွေပြုတဲ့ဟာတွေကျွန်တော်မြင်ရပါတယ်။နောက်မြန်မာပြည်နဲ့ပတ်သက်ပြီးမှရောဥပမာအရင်ကဆိုရင်ရောcommunist party နဲ့သူတို့ထောက်ခံပေးမယ်ချက်ချင်းကြီးပေါ့နော်သူ့ရဲ့ဝါဒကိုဒါမှသူကစွန့်ပစ်ပြီးမှအိမ်နီးချင်းနဲ့ဆက်ဆံတဲ့အခြေအနေမှာဒီမိတ်ဆွေပြုတဲ့ဟာကတမိုင်းချောင်းအရာရှိပါတယ်
ဟုတ်ကဲ့ဒီတရုတ်နိုင်ငံကဒီအင်းဒီချင်းအနေနဲ့ဆိုရင်ကချင်ကောင်းဆောင်နေတဲ့ကိုယ်တိုင်ညှိနှိုင်းရတဲ့အနေအထားမျိုးမှာလက်ရှိအချက်တဲကိုညှိနှိုင်းအဖြေရှာနိုင်ဖို့မျှော်လင့်လာကြ
ညှော်လင့်ပါတယ်အဖြေရှာလို့ရနိုင်မှာပါဘာလို့ဆိုတော့ကျွန်တော်တို့ကဒီမိတ်ဆွေဆိုတာရွေးချယ်လို့ရပါတယ်ဒါပေမဲ့အင်းဒီနာချင်းကတော့ရွေးချယ်လို့မရပါဘူးနောက်တရုတ်ပြည်ကနဲ့ကလည်းကျွန်တော်ကချင်လူမျိုးစုံကတော့အဲကချင်လူမျိုးကိုယ်တိုင်တရုတ်ပြည်ကတိုင်းရင်းသားဖွဲ့ရောပါပါတယ်မြန်မာပြည်ပါရောတိုင်းရင်းသားသူစုထဲမှာပါတော့ဘောနော်အဲ့တော့တမိုင်းကြောင့်အရာပဲဖြစ်ဖြစ်အလွန်ကာလတွေမှာရောကျွန်တော်ရင်းနှီးဆက်ဆံမှုတွေနဲ့ကြီးမှာဖြစ်ဖြစ်အများပိုင်းကတရုတ်ကသူ့ရဲ့ဒီအပြုတ်သဘောဆောင်တဲ့ချင်းကပ်မှုတွေရှိပါတယ်ဒါပေမဲ့တခါလေကတော့ဘဒူအပဲအင်းကြီးချင်းပဲဖြစ်ပဲနိုင်ငံမဖြစ်ကိုလိုလားတဲ့ဟာကိုဖြစ်စင်ချင်တဲ့ဟာတွေကပြောတယ်ပြောတာရှိပါတယ်တရုတ်ပြည်ပဲမဟုတ်ပါအမေရိကန်နိုင်ငံရောပြောပါတယ်သူတို့ဘက်နဲ့ပြီးတဲ့မချက်ကတော့ရှိတာပေါ့နော်ဒါပေမဲ့ကိုရဲ့တော်လိုင်းရင်လည်းကိုအဓိကတော့ဒီကချင်လူမျိုးတွေကိုဥဆောင်နေတဲ့ခေါင်းဆောင်တွေကလည်းကျွန်တော်တို့လူထုတွေရဲ့အမြင်သဘောထားကိုအဲဟိုထင်ဟစေဖို့ပို့ရေးကြည့်ပါတယ်
ဟုတ်ကဲ့တစ်ဖက်မှာကလည်းပေါ့နော်ဒီနေ့မှာဒီတရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုအနှုတ်သဘောနဲ့တုံ့ပြန်ကြလိုက်လည်းရှိကြပါတယ်ဆိုတော့ဒီတရုတ်ရဲ့လုပ်ရတဲ့မူဝါဒတွေကိုဘလို့တုံ့ပြန်ချင့်ကပ်တဲ့လို့ထင်ပါလိမ့်ဗျဟ
ိုဟာစိတ်မတက်တာမှုကတော့ရှိပါကျွန်တော်ကလည်းတကယ်ဆိုအခုဆိုနေစားပိတ်ထားတော့အခက်ခဲတော့ရှိနေတာပဲဒါပေမဲ့လက်တလောအခုလက်တလောပါပဲဒီတလနလအတွင်းဖြစ်သွားတဲ့အတ္တကတစ်ခုပဲကျွန်တော်ပြီးချင်ပါတယ်အဲ့ဒါအားလုံးတို့ရခွန်အားဖြစ်ဖြစ်ပါပါကျွန်တော်ဟိုကအဲ့ဒါပေးချင်တာပါဆိုတော့ကျွန်တော်အင်းကြီးချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတရုတ်အစိုးရနဲ့အင်မတန်ကိုယဉ်နီးတဲ့ရှိတ်ခါစီနာဘောနော်နှစ်ပေါင်းများစွာအာနာရှင်နီးပါးမျိုးကိုဒီတမဒါဒီနိုင်ငံဥဆောင်ခဲ့တာဘောနော်တရုတ်နဲ့ရောအရန်နီးတဲ့ချင်းဟိုဟာဖြစ်တယ်ဆိုတဲ့ဟာကနိုင်ငံတကာရောတည်တဲ့ဟာပဲဒါပေမဲ့ဒီနေ့ဒီနေ့ရှိတ်ခါစီနာသူနိုင်ငံနဲ့ထွက်ပြေးရတဲ့အချိန်မှာတရုတ်ကအချိန်မှာစူးစမ်းမှသူ့ကိုပြန်ခေါ်လာတော့သူ့ကိုပြန်ကဲတင်မှသူ့တာမသားပြန်ဖြစ်ဖို့ဦးဆောင်ဖို့အတွက်တစ်စက်မှမစူးစမ်းတာကျွန်တော်မြင်ရပါတယ်အဲဒါဆိုမင်းဦးမင်းအောင်နိုင်ရဲ့နေ့ရက်ကလည်းအဲ့လိုပါအတူတူပါပဲကျွန်တော်တင်တရက်တာမသူ့အချိန်ကုန်ခံမဲ့နေသားမရှိပါဘူးအခုအချိန်မှာသူ့ရဲ့ယင်းနီမြုပ်နှံထားတဲ့ဟာနဲ့နောက်သူ့ရဲ့မျိုးသားသူတို့ရဲ့တရုတ်မျိုးသားကြိုးစည်းပွားနဲ့ပတ်သက်ပြီးမှချင်းခွင်ရှာထိုးရတဲ့အခြေအနေတစ်ခုမှရှိနေတဲ့အကြောင်းပဲပေါ့နော်ဒီလိုမျိုးအခြေအနေရောက်ပါတယ်တော့တရားအခြေအနေတစ်ခုပါပဲရှိပါတယ်လို့အဲကျွန်တော်ကနေပြီးတော့အကိုတိုင်းရင်းသားအချင်းချင်းနောက်ကျွန်တော်တော်လိုင်းကြီးညီကိုမောင်တို့အချင်းချင်းစီးလုံးညီညွတ်ပြီးမှကိုလို့ရတဲ့ကိုတော်နေရဲ့ပန်းတိုင်မှာအများဆုံးရောက်ရောက်အောင်စူးစမ်းဖို့ပဲရည်ကြီးဆုံးပ
ါအခုတော့တစ်ဆက်တည်းမြမအလဲပိုင်းကစစ်ရေးအခြေအနေတင်ပြကြပါတယ်ခင်ဗျာမန္တလေးတိုင်းတောင်သာမြို့မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရသားတူးသစ်ဆုံမီ9ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ခင
်ဗျာမန္တလေးတိုင်းမင်းညံခရိုင်တောင်သာမြို့နယ်တွေကမိုးနှောင်ကင်းကျေးရွာကိုဒီဇင်ဘာ10ရက်ညနေပိုင်းစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာတဦးတည်ဆုံးပြီး၅ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရမှုကြောင့်နေအိမ်တချို့ပျက်စီးပြီးဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေကြရတယ်လို့တောင်သာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တောင်ဝန်ရှိသူတို့ကပြောပါတယ်။
အောင်နာမျိုးနယ်ရဲ့အရှင်ရောက်တဲ့ပေါ့။ငါနယ်လည်းလို့တော့မုန်းနှောင်းကြီးရဲ့ကျေတာ။ဘယ်လိုမှရှိတော့ဘာမှမဟုတ်ဘာမှမရှိဘူးနဲ့ပြေကြတော့။အမေကလည်းတိုးကြီးနဲ့တောင်တိုးကြီးနဲ့တောင်သားမျိုးနယ်ဆက်ပေါ်ရဲ့။တည်ဆုံးတယောက်ရှိတယ်ထိခိုက်ဒဏ်ရာရတယ်၄ယောက်၅ယောက်ရှိတယ်။အင်းဒီရဲ့တော့အင်းအားလုံးကချောင်းလုံးပြီးသွားတယ်။အမနီယန်ကြီးရယ်မင်းရယ်ဆက်ပြီးကုန်လာပြီတဲ့
။မိုးနှောင်ငင်းကျွရဟာပထမဦးဆုံးအကြိမ်လေကြောင်းကဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးနောက်ထပ်လေကြောင်းတိုက်ခိုက်ခံရမှာကိုစိုးရိမ်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒီဇင်ဘာလကစလို့မြင်းညံခရိုင်မြို့နယ်တွေကကျွရတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေပို့ပြီးတော့လုဆောင်နေပါတယ်။ဒီဇင်ဘာလလေကြောင်းတိုက်ခိုက်မှုအတွင်းမြင်းညံခရိုင်ထဲမှာဒေသခံအရသားတရာစင်နှီးပါတည်ဆုံးခဲ့ရတယ်လို့ဆိုပါတယ်အခုလိုလေကြောင်းတိုက်ခိုက်တာတွေဇက်တိုက်ရှိနေတာကြောင့်စိုးရိမ်ထိတ်လန့်စိတ်တွေနဲ့နေထိုင်နေကြရတယ်လို့မြင်းညံမြို့ကဒေသခံတို့ကလည်းပြောပါတယ်
့လိုဘုံကျဲတဲ့အနေနဲ့လည်းအများအပြားထိခိုက်တာဒီတော်လိုင်းရဲဘော်တွေထိခိုက်တာတဲ့ပြည်သူလူထုကိုပဲအဓိကထားပြီးတော့တိုက်ခိုက်နေတယ်လို့ဖြစ်နေတယ်ကြတော့များသူရင်ဒီကိုယ်ရင်ကိုယ်ရမှာမဲ့ရဲဘူးတော်ထဲမှာသွားပြီးတော့တင်းချောင်းပြီးတော့အဲ့ရတယ်တကြီးဘိုးဘွားတွေပါတယ်မကြမ်းမာလေးလူတွေပါတယ်ကလေးတငယ်တွေပါတယ်ကုစုအညာမှာတခြားဒေသတွေနဲ့မတူဘူးအညာကအခုချေအရန်အေးတဲ့အချိန်ကြီးအရန်အေးတဲ့အချိန်ဆိုတော့အဲ့ဒီလူလူလူတွေကဒီမှာတော်လေးတွေဒီမှာတဲငယ်ငယ်လေးတွေတောက်တချို့မတက်နိုင်တဲ့လူကမိုးကတဲလေးတွေထိုးပြီးတော့အဲ့မှာသူတို့ဒီအဓိကလေးညဆိုရင်ကောင်းကောင်းမအေးရဘူးကောတော့ကြဲရီကျန်လို့ပဲလေးနာကြိုင်းကိုအကုန်ကြောက်နေရတာကိုတကားမတော်တဲ့လက်ချောက်တက်ခါကတလေးတွေကလေးနာကြိုင်းကိုအကုန်လုံးတိတ်လျှောက်တော့ကြောက်နေကြတာ
မြင်းညံကရိုင်နထိုးကြီးမြို့တဲကကျေးရွာတွေကိုဒီဇင်ဘာ2ရက်ကနေ5ရက်နေ့အထိ4ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတက်ခတ်ခဲ့ပြီးလနဲ့ကြည်ထိမှန်တာကြောင့်ကိုဦးထက်မနဲ့တေဆုံးခဲ့က20ကျော်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုလေကြောင်းတိုက်ခိုက်ခံရလို့ဒေသခံတွေထိခိုက်တေဆုံးတယ်ဆိုတဲ့သတင်းကိုတော့စစ်ကောင်စီဘက်ကညင်းတာပါတယ်ပြည်သူတွေစိုးရိမ်ထိတ်လန့်ပြီးနေမြေအေဂျင့်တည်ငြိမ်မှုပြပြားစီအတွက်လုံစော်ဝါဒဖြန့်နေတာသာဖြစ်တယ်လို့စစ်ကောင်စီကဒီဇင်ဘာ6ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ခုတော့မြန်မာနိုင်ငံတောင်ပိုင်းကခြေနေကိုတစ်ချက်ကြည့်အောင်ပါတနင်္လာရီတိုင်းအတွင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာကြရသူတချို့နေရက်ပြန်လာရှိပေမဲ့ကုန်စီသွားလာမှုကန့်သတ်ထားလို့ဆံဝယ်ယူရေးအခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ
်။တနင်္လာရီတိုင်းထဲမှာစစ်ကောင်စီနဲ့ဒေသရင်တော်လိုင်းရင်အဖွဲ့တွေကြားကတိုက်ပွဲတွေအပြင်လက်နက်ကြီးတန်းနေအိမ်မီးရှို့တာနဲ့စစ်ကောင်စီစစ်ကြောင်းထိုးဝင်ရောက်တာတွေကြောင့်စစ်ရှောင်းနေရသူတွေဟာလာစဉ်ရှိနေပါတယ်။နေရစွန့်ထွက်ပြေးရသူဦးရဟာတလအတွင်း6000ဝန်းကျင်မှာရှိနေတယ်လို့တီတာရင်အချက်လက်စုဆောင်းတဲ့သူတွေစီကသိရပါတယ်။တောတောင်ထဲမှာကာလရှေးကြာစစ်ရှောင်းနေရသူတွေရှိတယ်လို့တချို့ကလည်းသူတို့ရဲ့ရွာထဲစစ်ကြောင်းထိုးဝင်လာချိန်မှာယာယီစစ်ရှောင်းကြရတာပါ။ဒဝဲခရိုင်ရေဖြူမြို့နယ်ထဲမှာနေထိုင်နေကြတဲ့မကြာခဏစစ်ရှောင်းနေရသူရွာခန့်တူကလည်းသူတို့စီကိုဒီဇင်ဘာလထဲမှာစစ်ကြောင်းထိုးဝင်ရောက်တာမရှိသေးပေမဲ့စစ်ကြောင်းရန်နာဆွင့်နေရတယ်လို့ပြောပါတယ်။
ဒီကဘာလာလဲမှာတော့မထိုးသေးဘူးထိချရတဲ့သူတို့သူတို့ဖားလည်းမဖားဘူးအဲ့ဒီရောနေမှာတော့ဒီဒိဗနေနေရတာပဲအင်းအခုတပတ်တို့ကချင်းလာတော့တော့ရောက်ရှိတယ်မှာအခုတော့မလာဘူးယူရတယ်မှာတော့မဟုတ်ဘူးမှာတူတူနေရလေမှာပဲတူတူချထားတယ
်တနေ့နိုင်တိုင်းနဲ့မှာစစ်ကောင်စီဘက်ကဆန်း73စီအပါဝင်ဆေးဝါးနဲ့ကုံစီတေယူခွင့်တွေကိုကန့်သတ်ချပါတယ်မဖြစ်မနေစားတော့ဖို့ဆန်တနိုင်တပိုင်းဝယ်ယူလာပြီးရင်စစ်ကောင်စီအဖွဲ့တွေရှိတဲ့နေရာကနေဖြတ်တန်းသွားလာလို့မရဘူးလို့လည်းပြောပါတယ
်။ညရတဲ့ဆိုရင်သူတို့ကဟိုပါကိုကပါပြေးတယ်ပါပဲပြေးလာရမှာဝယ်လို့ရရတဲ့ဝယ်ဝယ်ဝယ်ပြီးတဲ့ဆိုရင်သူတို့တိုင်းရင်းသားလာလို့မရတော့ဘူးတချမ်းလားနေပါပြေးရတယ်။ဟာညရတဲ့ဆိုရင်သူတို့ဖမ်းတယ်လေဒီမှာလည်းရတော့ရတဲ့အခုရတဲ့ရနေပြီမှာသူတို့တိုင်းရင်းလားမလာဘဲနဲ့တချမ်းလားနေပါပြီးတော့ရှောင်းပြီးသူတို့ရှောင်းပြီးလာတာပေါ့
တနင်္လာရီတိုင်းကပဋိပက္ခတွေကြောင့်စစ်ရှောင်နေချိန်မှာပဲစစ်ကောင်စီအတီးပြုတ်ပြတ်ထန်းထားတဲ့စစ်မှုရန်ဥပဒေကြောင့်ဖမ်းဆီးခံရသူတချို့ဟာလည်းစစ်သားစုဆောင်တဲ့အထက်ပါဝင်သွားတယ်လို့ဒေသခံတွေကပြောပါတယ
်။ဒီလိုလိုဆက်မှတော့တခါတလေလည်းအဲ့လိုမျိုးပဲပွားရည်လည်းပွားသွားတာပဲ။တကယ်လည်းလူတွေတော့ခိုးသွားတာပဲ။လူထံကိုခိုးသွားတယ်ခိုးသွားတယ်ပုံကြပဲ။ပြီးကျွန်တော်တို့ကစစ်ကြောင်းလာပြီးစစ်ကြောင်းထားတော့မှလည်းချင်းနေကြည့်ရတော့ကိုယ်တို့ရပါရှောင်းဆဲလို့မရတဲ့လူကသာမိတယ်သူတို့အိမ်မှာတော့မနေရတော့ဘူးတစ်ခါတည်းပြီးရတဲ့ဆီလဲဆယ်ရက်လင်းငါ6ရက်9ရက်အဲ့လိုကြီးပြီးရတယ်အေးကာမီရတော့ဦးလေကိုယ်ကလာပြီးရွာထဲမှာပဲနေတာ哦အကိုလည်းမလာဘူးဆိုတော့နည်းနည်းတော့အေးတော့အေးနေပြီရွာထဲမှာပဲရှိတယ်
စစ်ကြောင်းထိုးဝင်ရောက်ချိန်မှာဖန်ဆီးခံရသူတချို့ကိုပြန်လို့တာရှိပေမဲ့လို့တပ်ဖြတ်ခံရတဲ့ပြစ်စင်တွေကလည်းဆက်ပြီးတော့ရှိနေတာပါအကြောင်းအမျိုးမျိုးကြောင့်ဖမ်းဆီးခံရတာတပ်ဖြတ်ခံရတာနဲ့စစ်ရှောင်ရတဲ့အခြေအနေတွေကြောင့်အိန္ဒိချင်းထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လို့ဖမ်းဆီးခံရတာလည်းရှိနေတယ်လို့ဒေသခံတွေနဲ့အချက်အလက်စုဆောင်းသူတွေကပြောကြပါတယ
်။ VOA မြန်မာပိုင်းခြားသာပရင်းနေ့မနေ့ခင်းရဲ့ပထမပိုင်းနိုင်ရွက်အစီအစဉ်ကတော့ဒီမှာပဲပြီးဆုံးပါပြီ။ဒုတိယပိုင်းနိုင်ရွက်ပတ်စဉ်အစီအစဉ်တွေကိုတော့မနေ့ခွန်နိုင်အထိဗီဒီယိုအနေနဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website Facebook YouTube စာမျက်နှာတွေမှာဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း website မြင်တာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ကင်းဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုရဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဗျာ။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေဆက်သွယ်နိုင်ပါတယ်။အခုတော့အပတ်စဉ်စီစဉ်တွေစက်တိုက်တင်ဆက်ပါမယ်။လူငယ်ကဏ္ဍ Gen Z နဲ့အားကစားစီစဉ်တွေတင်ဆက်ခင်မှာ Editor နဲ့ဆွေးနွေးခန်းကိုစတင်ပါမယ်။ Syria Anarchian LLC ထွက်ပြေးသွားတဲ့အတွက်ကဘာတလွား Anarchian အုပ်စုမှုကိုစန့်ကျင်တိုက်ခိုက်နေကြသူတွေသာမကဘဲငြိမ်းချမ်းရေးလှူလာသူတွေအားလုံးကလည်းစိတ်အားတက်ကြွနေကြပါတယ်။ဒီချိန်ထဲမှာပဲလက်လက်သွားတဲ့ Syria ပြည်တွင်းအင်အားဟာကွက်ကိုဘလို့ဖြစ်ပြီးတော့ရှိလပိုင်းဒေသတွင်အင်အားချိန်ခွင်ရှာဘလို့ဖြစ်လာနိုင်ပါသလဲ။ဦးကျော်စံသားကိုမတ်မြသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဦးကျော်စံသားရှင်။
မင်္ဂလာပါ။ဟ
ိုစီးရီးယားမှာဒီသမရအာဆက်ရဲ့အုပ်ချုပ်ရေးကဟိုရုတ်တရက်ကိုဒီလိုထင်မှတ်မထားဘဲနဲ့ဒီလောက်မြင်မြင်ပြုတ်ကျသွားတဲ့အခြေအနေကိုအကျဉ်းယုံပြီးတော့ပြောပြပေးပါ
။တကယ်တော့ကျောက်ကြဖို့ဆိုတော့လူတိုင်းကမျောလင်းနေကြတာတော့ကြာပါပြီနှစ်ပေါင်း50ပေါ့သူအဖေစာဥထုတဲ့အချိန်ကစပြီးတော့ဆိုရင်ဒါမဲ့သူတို့မပြုတ်ကြနိုင်တာအခုချိန်မှာတော့လောလောဆယ်မမျောလင်းတဲ့အချိန်မှာရုပ်တရက်ဘုံနဲ့ပြုတ်ကြသွားတဲ့အကြောင်းရင်းကတော့အဓိကကတော့လူတို့မထောက်ခံလူတို့မုန်းတီးမှုပါပဲဒီဟာတဖြည်းဖြည်းလေးပုံမကြည့်ထွက်လာပဲလုံးဝလည်းမခံနိုင်တော့ဘူးဆိုတော့သူဟာသူရဲ့စစ်တပ်ကိုပဲအကူပြီးတော့တိုင်ကြတာအခုတော့မှစစ်တပ်တောင်မှပဲလည်းနဲ့အင်အားအပြည့်ရှိရတဲ့နဲ့တိုက်ချင်းစိတ်မရှိတော့ဘူးဆိုတော့အဲ့ဒီဟာလည်းအဆက်ကစီမယ်ဆိုတော့သဘုံတပောင်းလို့ရတယ်တမျိုးပြီးတမျိုးတမျိုးပြီးတမျိုးသိပြီးတော့မျိုးတော်ထိသိနေတဲ့အခါမှာသူမြေရမလို့နေမရလို့သူထွက်ပြေးသွားတယ်လို့ပဲပြောမှာပါဆိုတော့လောလောဆယ်မှာအချိန်မြင်လာတဲ့ကိစ္စကတော့အဆတ်အစွဲကိုအဓိကကြောထောင်တဲ့ခံပြုတ်နေတဲ့ရုရှားကလည်းပဲထိတိယောက်ယောက်မကူညီနိုင်တော့တဲ့အချိန်တွေလို့ပြောမှာဖြစ်ပါတယ်သူကလည်းပဲယူကရိန်းနဲ့သိပြီးတော့အလို့ဆုံနေတဲ့ကာလဖြစ်တယ်အဲ့ဒီအပြင်ဟက်စ်ဘူလာရီနဲ့Israel နဲ့ပြည်ပခါဖြစ်လာတော့ Hezbollah ကိုထောက်ခံနေတဲ့ Syria ထဲမှာ Syria ရဲ့ဌာနတွေပါတွေကိုလည်းပဲ Israel ကလည်းပဲဝင်ပြီးဘုံကျဲတာလည်းရှိရဲဆိုတော့ Hafez ဆိုတဲ့အတွက်ကတော့တော်တော်လေးရည်တည်ဖို့ခက်ခဲလာတယ်အဲဒီကြောင့်လူတရပြတ်ပြတ်သွားတယ်လို့ပြောမှာဖြစ်ပါတယ
်အဲ့ဒီလောလောဆယ်မှာလေဟာသွားတဲ့ဒီအင်အားဟာခွက်ကိုဖြည့်ဖို့ကလွယ်ပါမလားတည်ငြိမ်တဲ့အခြေအနေကိုဖြစ်ဖို့အတွက်လွယ်မလား
အဲ့ဒါအခက်ဆုံးပါပဲအဲ့ဒါကိုလူတိုင်းစိုးရိမ်ကြပါတယ်ပြည်သူလူထုအားလုံးကတော့ပျော်လွန်နေတဲ့အချိန်ပေါ့ဒါပေမဲ့ဒီဟာကိုတည်ငြိမ်အောင်ဘယ်လိုထိမ့်မလဲဆိုတာအရေးကြီးတယ်လောလောဆယ်မှာတော့အဲဒီတော်လှန်ရေးအဖွဲ့ကိုဦးဆောင်တဲ့ HTS အဖွဲ့ကငါတို့ဟာအာဏာရှင်ကိုဖြုတ်ချလို့ပြီးပြီပြည်သူလူထုကိုကာကွယ်ဖို့ငါတို့တာဝန်ဖြစ်တယ်အဲဒီအကောက်ကိုပြည့်ရဆိုပြီးတော့ဒီလူထုအဆောက်အုံ public building တချို့ကိုသူတို့အကောက်ကိုပြည့်ရပြည့်ရတယ်ဒါပေမဲ့လည်းဥပဒေမဲ့လူရဲမှုတွေပေါ့လေအဲ့ဒါကတော့ဒီတိုင်းရှိနေတယ်ပါပဲဘယ်သူမှမဟန်တာပဲနဲ့လူတိုက်တဲ့နေရာကိုအဲဒီဟာကိုဖြုတ်ပြီးတော့ယူနေကြရတယ်အများကြီးရှိနေလို့စတဲ့ညောင်းထွက်နေပါလေဆရာဒီဟာကိုဖြစ်ဖို့အတွက်ကတော့ဒီအင်အားစုတွေပြည်တွင်းမှာအင်အားစုတွေညီညွတ်ပြီးတော့ဖွဲ့စည်းနိုင်ဖို့အရေးကြီးပါတယ်အခုလောလောဆယ်ခေါင်းဆောင်နေတဲ့ HDS အဖွဲ့ဟာတစ်ချိန်လုံးကအခိုင်ဒါအစွမ်းစွမ်းရောက်အဖွဲ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်အဲကြောင့်သူတို့ကလသနာကတော့မှဒီဖွဲ့ကောင်းဆောင်ကိုအကြံဖက်ဓမ္မအကြံဖက်အဖွဲ့ဆိုပြီးတော့ဆွဆွဲထားတာဖြစ်ပါတယ်အမေရိကန်လိုလေဖူဒန်ဆွဆွဲထားတာမဲ့ဒီခုကောင်းဆောင်ကတော့ကောင်းဆောင်မိုင်းကတော့အဲ့ဒီဒီတိုက်ပွဲပြင်းထန်လာတဲ့နောက်ပိုင်းလုံးရဲနှစ်တော်အကြာကပဲအဲ့ဒီအစွမ်းရောက်အဖွဲ့ရင်းနဲ့ဆက်ဖြတ်ပြီးတော့သူဟာပို့ပြီးတော့သမတ်နေလာတာကိုတွေ့ရတယ်လူတွေကထောက်ခံလာကြပါတယ်ဒါကြောင့်လည်းသူထောက်ဆောင်ပူရတာလားဖြစ်တယ်ဆိုတော့အခုအဖွဲ့ဝင်တဲ့မှာတော့အများကြီးဒီညမောင်ဖွဲ့မှာပါဝင်ကြတယ်တော်လှန်ရေးညမောင်မှာဒါပေမဲ့ကွဲပြားတဲ့အဖွဲ့ကြီးကအများကြီးပဲအရှေ့ရနိုင်ငံမှာအဓိကကတော့မွတ်စလင်ဘာသာတွေခရစ်စတန်တွေလည်းရှိတယ်အဲမွတ်စလင်တဲ့မှာမှလူအများစုကတော့ဆွန်နီတွေဖြစ်တယ
်အုပ်စုသွားခဲ့တဲ့အဆတ်တို့မိသားစုတွေကတော့အလာဝိုက်မွတ်စလင်အုပ်စုဝင်တွေဖြစ်တယ
်နောက်ပြီးတော့တက်စ်တွေတက်မန်စေပေါ်လေတက်ဒူဂီအနော်ဝင်တွေလည်းရှိတယ်ကတ်စ်တွေလည်းရှိတယ်အဲကတ်စ်တွေရဲ့အဖွဲ့တစ်ခုကိုတော့democracy ဖွဲ့ပါညာဆူရီကောင်းစင်အဲ့ဒါကိုတော့အမေရိကန်ကနောက်ခံတော်တော်နောက်ခံပြုလို့ထင်ပါတယ်ဆိုတော့အဲ့လိုဒီလောလောဆယ်ပုံကန်လိုက်တဲ့တော်လှန်ရေးအဖွဲ့ကိုတော့တူရကီအစိုးရကနေဆင်နေတဲ့အဖွဲ့ကနဲ့ကြကံပေးထင်ပါတယ်ဆိုတော့အဲ့လိုအပြိုင်ဆိုင်နေရှိနေတဲ့အတွက်ကြောင့်ဒီ နောက်ွယ်ကတွန်းပြတဲ့နိုင်ငံတွေကလည်းပဲညီညွတ်အောင်တည်ငင်တဲ့ဆီးရနိုင်ငံကိုလူကျင်နေဆိုရင်အဲ့ဒီမှာပြည်တွင်းမှာတည်ငင်တဲ့အစွာပေါ်ထွန်းအောင်ဝိုင်းဝန်းပြီးတော့အပေးကြနိုင်ဖွယ်ရှိပါတယ်အဲ့လိုလုပ်ကြမယ်ဆိုရင်တော့တည်ငင်တဲ့အစွာဖြစ်ထွန်းလာနိုင်တယ်လို့မျှော်လင့်ရပါတယ်လူထုတွေကလည်းပဲစိတ်ဝမ်းကွဲနေလို့မညီညွတ်လို့ငါတို့ခံခဲ့ရပြီဆိုတော့သင်္ကန်းစာရပြီးတော့ပေါင်းစည်းညီညွတ်ရေးကိုလိုလားကြလိမ့်မယ်လို့တော့အကောင်းမြင်ပြီးမျှော်လင့်ရတာပဲလေ
အဲ့ဒီအုပ်စုခွဲဘာသာခွဲတွေအများကြီးရှိတော့ညီညွတ်ဖို့လွယ်ပါမလား
အခုအဓိကအဲ့ဒါပြောတာပါဆိုတော့လို့ဒီဟာကိုညီညွတ်အောင်သူတို့ညှိရမှာပဲသူတို့ကတော့တတ်ထိုင်ဆုံးစူးစမ်းလိမ့်မယ်ထင်ပါတယ်ဒါပေမဲ့ညီညွတ်နိုင်စရာအကြောင်းကတော့စိတ်ပြီးတော့မရှိဘူးတော့ဘူးလို့ထင်ပါတယ်ချင်းချင်းသူတို့အနာခွဲဝေတဲ့ကိစ္စမှာအပြိုင်ဆိုင်ဖြစ်လာရင်ဘယ်လိုခွဲဝေရမလဲဒီအကြီးဆုံးမှာပဲတော်လှန်ရေးနဲ့ဆိုရတဲ့ခုပြုတ်ချပြီးတော့အင်အားဟာပဲ power vacuum ဖြစ်လာရင်တည်ငင်တဲ့အစိုးရအစားထွန်းလို့သိအရေးကြီးပါရဲ့အစီရတယ်မကပါဘူးကဘာမှလည်းနည်းနည်းကျုံရတာဖြစ်ပါတယ်လေဗျာဘလိုပဲဖြစ်ခဲ့တယ်နောက်ပြီးအနာရှင်စနစ်ပြုတ်ကြတော့ဆဒန်ဟူစင်ရဲ့အီရတ်မှာလည်းဘလိုပဲဖြစ်ခဲ့တယ်ဆိုတော့ဒီနိုင်ငံမှာလည်းဘလိုဖြစ်လာမယ်ဆိုတာကတော့ယတိပြပြောလို့မရဘူးဒါပေမဲ့ဆိုတော့ပြောလို့ပြောလင်းနိုင်တယ်ဆိုတော့ခြေနေပဲရှိပါတယ်
ဒေတာရင်းရိုက်ခတ်မှုอ่ะပါ哦နောက်ဒီအရှိလေဘိုင်းကအမေရိကန်တွဲဆိုရင်မဟာဗျူဟာရအရေးပါတဲ့နေရာတစ်ခုဖြစ်တယ်အဲ့တော့အမေရိကန်အပါဝင်တခြားအင်အားကြီးတွေရဲ့အရှင်ပြိုင်မှုကဘယ်လိုဖြစ်လာနိုင်လဲ
ရှိလေဘိုင်းဟာအမေရိကန်အတွက်တမကကမ္ဘာနိုင်ငံတွေအလုံးအတွက်အရေးပါပါတယ်အရှိလေဘိုင်းမစ်ဒယ်အီးစ်ဆိုတဲ့ဒေတာဟာဥရောပအာရှအာဖရိကအဓိကတိုက်ကြီးဆုံးတိုက်ကိုဆက်ထားတဲ့ကလပ်ဟုဖြစ်ပါတယ်။ဟိုသမိုင်းအစဉ်ဆက်မှာကဂရက်ကဒီနေရာမှာအင်အားတွေလုပြီးတော့အပြိုင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာအများကြီးကစစ်ပွဲတွေဖြစ်ခဲ့တာမကြာခဏပါပဲဒီနေရာမှာ။အဲဒီအပြင်အခုကအဓိကလောင်စာဖြစ်တဲ့ရေနံတို့ကတော့ထွက်လာတဲ့နောက်ပိုင်းမှာတော့ဒီဒေသကကမ္ဘာမှာအရေးကြီးဆုံးဒေသဖြစ်လာခဲ့ပါတယ်။ဆိုတော့အမေရိကန်အတွက်အရေးပါသလိုကျန်တဲ့နိုင်ငံတိုင်းအတွက်လည်းအရေးပါပါတယ်။ရုရှားအတွက်လည်းအရေးပါလို့ရုရှားကဒီဟာကိုစီးရအစဉ်ခြေကုပ်ယူဖို့ကြိုးစားခဲ့တာဖြစ်တယ်။ဆိုတော့အခုခါမှာတော့ရုရှားဝင်ပစွန်းနိုင်တော့ဘူးဆိုတော့ဒေတာရင်းမှာအမေရိကန်နဲ့သူတို့ရဲ့အပေါင်းအမတွေကနော်လို့ဆိုအခြေအနေကောင်းမဲ့သဘောရှိရဲ့သူပြန်လဲအဓိကစိုးရိမ်နေရတဲ့ကိစ္စတစ်ခုကတော့အစ္စရေးနိုင်ငံဖြစ်တဲ့ဒေတာရင်းမှာအစ္စရေးဟာစီးရီးယားအဆက်အစွဲပြုတ်ပြသွားပြီမဲ့တက်လာတဲ့မွတ်စလင်တွေကလည်းပဲသူတို့အစ္စရေးရဲ့ရန်သူဖြစ်နေတဲ့အစ္စရေးကိုမလိုလားတဲ့ဖြစ်နိုင်တယ်ဆိုတော့သူကစိတ်ပြီးတော့စိုးရိမ်နေအဲ့ဒါကြောင့်စီရမှာစီရတာအစင်းမြင့်လည်းနဲ့ရန်တရားစင်လို့ဖြတ်မယ်ဆိုပြီးဣဇရာအခုပဲမကြသေးခင်လည်းထပ်ကျင်ကြသေးတယ်။နောက်ပြီးတော့အဆက်ပြုတ်ပြသွားပြီးတော့မှလည်းပဲ chemical စင်တို့ခုချင်းနဲ့သွားပြီးတော့ဖြတ်ပလိုက်တဲ့ချက်ချင်းပဲသူတို့ဒါရီဟာအခုတက်လာတဲ့သဘုံပေါ်လေသူတို့ခေါ်တာကအဲဒေါ်လာရင်းအရာဇွေပေါ်ဒီဘက်ခေါ်နော်သူတို့လက်ထက်ကိုဒီဟာတွေကြောက်ရွံ့သွားရင်ဣဇရာအတွက်ပိတ်အန်ဒီယာရှိလာနိုင်တယ်လို့တွေ့တယ်။ဆိုတော့နောက်တစ်ခုကဒီမှာခေကုတ်ယူတာကအီရန်အီရန်ကလည်းပဲသူရဲ့ဒီဘက်မှာအတိအကျခြေကိုယူထားတဲ့ဟာဆိုတော့အီရန်ဟာအဲ့ဒီဘက်မှာသူရဲ့ရှာအုပ်စုတွေကတိတ်ပြီးတော့ခြေကိုယူလို့မရနိုင်တော့ဘူးဆိုရင်ဟူစီသဘုံတွေရှိတယ်အဲ့မှာအဲ့ဒီကနေပြီးတော့ဟူစီသဘုံတွေကတဆင်ပေါ်လေအရှိလေဘိုင်းမှာသူတို့ဆက်ပြီးတော့ခြေကိုယူလာနိုင်တယ်ဆိုတော့လည်းရှိတယ်ဆိုတော့အမေရိကန်ကိုလည်းပဲဟူစီကတိုက်နေကြတာပဲဆိုတော့ယတိပြပြောလို့မရဘူးလောလောဆယ်မှာတော့ဒေသတွင်းမှာပြင်ဆိုင်မှုမှာရုရှားမရှိတော့တဲ့အတွက်နည်းနည်းအရေးနေသွားမယ်အီရန်လည်းပဲအပြော့နေတယ်သို့ပေမဲ့တကယ်တမ်းလုံးဝချုံနေသွားမယ်လို့တော့မျှော်လင့်လို့တော့မရသေးဘူးလို့ထင်ပါတယ်အဲ့
ဒီတော့ဆီးရီးယားရဲ့အနာဂတ်အလားအလာဘယ်လိုရှိပါလဲ
ဆီးရီးယားအနာဂတ်ကတော့မှုန်းဝါးဝါးပါပဲတကယ်တော့ပြောဖို့သိခိုင်းနိုင်ငံရေးမှာဖြစ်လာမဲ့အနာဂတ်ကိုကြိုခံမှန်းရတာသိခိုင်းနေတယ်ဆိုတာအဲ့ပညာရှင်တွေက Greece ဘုံကိုကိုကပြီးတော့ပြောတာကြားဘူးတယ်အတိတ်ဆိုတာကမြင်ရတယ်တဲ့အတိတ်ဆိုတာငါတို့ရှိမှဖြစ်သွားတာတဲ့အနာဂတ်ဆိုတာငါတို့မမြင်ရအတိတ်ဆိုမှနောက်မှဖြစ်သွားတယ်ပေါ့လေငါတို့မြင်ခဲ့ရတယ်တဲ့အနာဂတ်ဆိုတာဆေးရဖြစ်လာမှငါတို့တူတင်ခမန်းတာပဲရှိတယ်ဒီတိပြပြောလို့မရဘူးလို့ပြောပါတယ်ဆေးရောဒါပေမဲ့ဆေးရနိုင်ငံရဲ့ပထဝီနေထိုင်ရအချက်ချာကြတဲ့နေရာဖြစ်တယ်တမန်အစင်ဆက်ကလည်းသူဟာဂျင်းဂျင်းမှုထွန်ရခဲ့တဲ့ဒေသဖြစ်တဲ့အတွက်ကြောင့်ဒေသဟာပြန်ပြီးတော့ပြင်းရင်လာထိုင်တဲ့ဒေသဖြစ်ပါစေလို့ပဲလူတွေကမျှော်လင့်ကြပါတယ်သို့တော်လည်းပဲဆော့ဆော့ကပြောခဲ့သူအခက်အခဲတွေပြဿနာပေါင်း16,000အစုအဝေးတွေဒီဟာကိုပြည်ပြည်လည်းလည်းဖြစ်အောင်နှိမ့်နိုင်ဖို့ဆိုတော့အများကြီးအချိန်ပြီးတော့စိတ်ရှည်ရှည်နဲ့ကြိုးစားရမယ့်ကိစ္စဖြစ်ပါတယ်နိုင်ငံတကာကလည်းကိုယ်နိုင်ငံအကျိုးစီးပွားတစ်ခုတည်းကြီးပြီးဝင်မဆွဲကြဖဲနဲ့ပေါ့လေဒေသတည်ငြိမ်ရေးကိုပါအဓိကထားပြီးတော့လုပ်ရမယ့်သဘောဖြစ်တယ်လို့ထင်ပါတယ်အ
ဲ့တော့ဒီမေးချင်တာတစ်ခုရှိပါတယ် အခုဆီးရီးယားရဲ့အခြေအနေကိုမြန်မာနိုင်ငံအခြေအနေနဲ့ဘယ်လိုနှိုင်းယှဉ်သုံးသပ်ပါမလဲ
။သိကောင်းနေမိကောင်းပါပဲ။မြန်မာပြည်သူတွေတော်တော်များများသိပြီးတော့ဝန်သာအားရဖြစ်ကြတယ်။မြန်မာကျွန်တော်တို့ပြည်သက်တွေရေးကြတာဒီမှာဆီးရီးယားမှာအာဆတ်ပြကြသွားပြန်နောက်ထပ်ပြကြသွားပြန်ဆိုဘယ်သူလဲ။ဘာညာဆွေးတော့ကိုခရိုင်ပေါ်ဝါတင်အများကြီးရင်းနေရပါတယ်။အဲ့တော့ဖြစ်မလာနိုင်ဘူးလားဆိုတော့ဖြစ်လာနိုင်ပါတယ်ပေါ့လေအဲ့လိုပုံစံမျိုးပဲမြန်မာအဲ့ကဘာမှလည်းပဲအာနာရှင်ဆူရတယ်တော်တော်ကပြောခဲ့သူဂရာဖီတို့ဆဒမ်ဟူစိန်တို့တို့ပြောပြသွားခဲ့ကြပြီဖြစ်တယ်ဆိုတော့မြန်မာနိုင်ငံမှာဒီဗိုလ်ချုပ်မှုကြီးမြောင်းနိုင်ငံကအာနာသိမ့်တယ်အာနာသိမ့်ပေမဲ့မအောင်မြင်တဲ့အာနာသိမ့်မှုပါသူကအောင်မြင်တယ်ဆိုတာပြတာဖို့ legitimacy ဖို့အတွက်နိမျိုးစုံနဲ့ကြိုးစားနေကဘာမှမရသေးပါဘူးအခုလောလောဆယ်မှာတရုတ်ကသူတို့အကျိုးစီးပွားဆုံးရှုံးမှာမိုးလို့ကြာကံပြတဲ့သဘောသာရှိရတာလည်းပဲသူတို့တရုတ် legitimacy ရတယ်လို့မပြောနိုင်ပါဘူးတကယ်တခုမှအာဏာသိမ်းတယ်ဘာညာဖြစ်ပြီးတဲ့နောက်မှာလူတွေကဒီအစင်းလာအရာပေါ့လေပညာရှင်သမတ်ထားဆုံးရတပတ်လောက်ပဲတပတ်ဆယ်ရက်လောက်ပဲအတွင်းမှာတိုင်းပြည်ကိုငြိမ်းအောင်ပြန်ထိန်နိုင်သလားအာဏာသိမ်းမှုဟာအဲ့လိုငြိမ်းအောင်ပြန်ထိန်နိုင်တယ်ဆိုရင်တော့ it is a successful coup ပေါ့လေအောင်မြင်တဲ့အာဏာသိမ်းမှုဖြစ်တယ်အဲ့လိုမထိနိုင်မဲနဲ့ဖြစ်နေရင်တော့အာဏာသိမ်းမှုကမအောင်မြင်ဘူးဆိုတော့မြန်မာနိုင်ငံမှာသုံးနှစ်ကျော်လေးနှစ်ပဲရောက်လာပြီဆိုတော့ဘယ်လိုမှအောင်မြင်တယ်လို့ပြောလို့မရပါဘူးဆိုတော့လူလူရဲ့မကြည်နှံ့မှုကလည်းပုံများလာမယ်ဆိုတော့ဆေးရမှာလို့ပဲတော်လှန်နေတဲ့အင်အားစုတွေကလည်းပဲတဖြည်းဖြည်းပုံမစူးစီးပြီးတော့အင်အားကောင်းလာတော့တွေ့ရပါတယ်ဒါပေမဲ့တခုကဒီရုရှားရလက်နေပြရရဲ့နောက်ပြီးရုပ်ကြကံပြထားလို့ဖြစ်နေတယ်ဒီဘက်မှာတော့နိုင်ငံတော်ထောက်မှုသိမရှိဘူးပေါ့အဲ့ဒီအတွက်ကြောင့်လောလောဆယ်ဖြစ်လာမယ်လို့တော့လူသားသိမျှော်လင့်နေကြပါတယ်ဒါပေမဲ့ဖြစ်ပါမလားဆိုတာကတော့ဒါလည်းပဲဖြေအကယ်ဒမီကလို့ပဲပြောမှာပါမြတ်စွာ
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ကထုတ်လွှင့်ခဲ့တဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကို Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေဗျာအခုတော့လူငယ်အစီအစဉ် Gen Z နဲ့ဆက်ရအောင်ပါဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်ရင်းတစ်ဖက်တစ်လမ်းကနေကိုယ့်ဝန္ဒနာပါတဲ့ဓာတ်ပုံပညာကိုလေ့လာစီးပူးခဲ့တဲ့လူငယ်လေးတစ်ယောက်ဟာဗြိတိန်နိုင်ငံကဓာတ်ပုံဝါသနာရှင်မဂဇင်းနဲ့ Techno Mobile Company တို့ပူးပေါင်းကျင်းပတဲ့နိုင်ငံတကာဓာတ်ပုံပြိုင်ပွဲမှာ Gold Award ရွှေစိတ်ဆုရရှိခဲ့ပါတယ်။ခက်ခဲတဲ့အခြေအနေတွေကနေဒီလိုအောင်မြင်မှုတွေရဖို့သူဘယ်လိုတွေကြိုးစားခဲ့ရလဲဆိုတာကိုမက်ခလေးကဆက်သွယ်စကားပြောထားပါတယ်ခင
်ဗျာ။အဲဒါဓာတ်ပုံမဟုတ်ဘူးပေါ့။အဲဒါအပြိုလမ်းလျှောက်လုတ်တဲ့ဟာမျိုးလို့အဲ့လိုမျိုးပဲဟိုတတ်မှတ်ကြတဲ့အရာဆိုတော့လူပုံဝင်ချင်းအားမပေးတာမျိုးတွေခက်ခဲမျိုးတွေတော့ရှိရပါဘူးနိ။
Hello Gen Z တို့ဒီဇင်မာစောင်းလေးကြာပဲနှုတ်ဆက်လိုက်တယ်เนาะစိုးစောကပြောခဲ့တဲ့လူငယ်လေးကသူ့ရဲ့ဝါသနာကိုဘယ်သူကမှအာမပေးဘူးဆိုတဲ့အကြောင်းပြောခဲ့တာဒါပေမဲ့ तू ကသူ့ရဲ့ဝါသနာကိုအောင်မြင်တဲ့အထိလုပ်နိုင်ခဲ့တယ်ဆိုတော့ तू ကဘယ်သူလဲ
ကျွန်တော်နာမည်ကတော့မြို့မဲအောင်ပါမှာကျွန်တော်ကတော့ဒီခီးတွားတပ်ပုံနေရက်ကူတဲ့လူငယ်တပ်ပုံဝါသနာရှင်တယောက်ပေါ့ဟုတ်ကျွန်တော်ဇာတိရဆိုတော့ဒါစကိုင်းတိုင်းတစ်စဲမြို့နယ်တဲ့ရွာပေါ့လေအခြေခံရွာပေါ့
तू ကတပ်ပုံပညာကိုဘယ်လိုစိတ်ဝင်စားသွားခဲ့တာလဲ
ဘယ်ရဆက်စိတ်ဝင်စားလဲဆိုရင်ကျွန်တော်တို့လို့ပေါ့နော်20လောက်တော့ကျွန်တော်အမှတငယ်ချင်းတယောက်နဲ့တွေ့တယ်တပုံရိုက်တဲ့တငယ်ချင်းတယောက်နဲ့တွေ့တယ်သူနဲ့အလိုတပုံတူတူလိုက်ရိုက်ရင်ရိုက်ရင်းနဲ့ပဲကျွန်တော်ကိုယ်တိုင်လည်းတပုံရိုက်ရတာကိုဝါသနာပါသွားခဲ့ရပါတယ်အမှပဲဟောနောက်ကျတော့တပုံရိုက်တာငါဝါသနာပဲငါတပုံရိုက်တာနဲ့အဆင်ပြေတာပဲဆိုငါပုံစံနဲ့တပုံရိုက်တာနဲ့အဆင်ပြေတာပဲဆိုပြီးအလိုတပုံရိုက်တာတော်တော်ကြီးဝါသနာပါသွားတာပေါ့
ညာဒီသားလူငယ်လေးကသူ့ရဲ့ဓာတ်ပုံဝါသနာကိုအကောင့်ထည့်ဖို့အတွက်ဘလို့အခက်အခဲတွေရောကြုံခဲ့ရလဲ
ငါပါသွားရတယ်ဗါးရခက်ခဲလဲဆိုရင်လည်းတော့ဒါတော့ဝါသနာပါတဲ့အရာကိုစလုံးမဲ့လူတွေတော်တော်များများခက်ခဲတဲ့အတိုင်းပဲပေါ့လေကျွန်တော်တို့ဆိုလည်းငွေချေးပိုင်းခက်ခဲတယ်ပြီးတော့ဒီဓာတ်ပုံတွေကိုပဲဒီဇိုင်းမမလုံနိုင်မှုဆိုရင်ကျတော့ကျွန်တော်တို့မှအချိန်ကလည်းမပေးနိုင်ဘူးတစ်ဖက်မှာကျတော့လည်းဒါမိသားစုအတွက်ရောကိုကိုကိုအတွက်ရောဝင်ငွေရရှာရတာတချောင်းလို့အဲဒါကြောင့်မို့ဒီဝါသနာပါတဲ့အရာဓာတ်ပုံရင်တီးတံ့လို့တော့မလုံနိုင်ဘူးပေါ့လေအဲဒါတော့အဓိကခက်ခဲတဲ့အရာပေါ့ပြီးတော့ကျတော့ခက်ခဲတာပါလဲဆိုတော့ကျွန်တော်တို့နေတဲ့ပတ်ဝန်းကျင်တွေမှာဆိုရင်ဓာတ်ပုံလို့ပြောရင်ကျတော့ဒီမတန်းတပုံသမားတွေကိုလူတီများပေါ့မတန်းတပုံသမားကိုပို့ပြီးတည်ရဲ့လူတွေမင်္ဂလာဆောင်ဒီမှာလိုက်ရိုက်တာမျိုးကိုပို့ပြီးတည်ရဲ့ပေါ့လေဒီတပုံပြိုင်ပွဲတွေစိတ်ဝင်စားတာတို့ဒီကြီးသွားတပုံတွေရိုက်ချင်တာမျိုးဆိုရင်ကျတော့တိတ်ပြီးတော့နားမလဲကြဘူးအဲ့လိုမျိုးဆိုရင်မတိကြဘူးပေါ့အားလည်းမပေးကြဘူးအဲ့လိုမျိုးဆိုရင်အဲ့ဟာတပုံမဟုတ်ဘူးပေါ့အဲ့ဟာအပြိုလမ်းလျှောက်လုတ်တဲ့ဟာမျိုးလို့အဲ့လိုမျိုးပဲဟိုတတ်မှတ်ကြတဲ့အရာဆိုတော့လူပုံဝင်ချင်းအားမပေးတာမျိုးတွေခက်ခဲမျိုးတွေတော့ရှိရပါဘူးလေအဲ့လိုကြတော့တပုံရိုက်တယ်ဆိုတာတော့ပဲသိကြတယ်ဒီပြိုင်ပွဲတွေပြိုင်မှုကြိုးစားနေရတော့ဘာလို့ဆိုတာမျိုးတော့မှ ဘဝင်ကျင်ရလူတွေတိတ်မသိကြအောင်ကျွန်တော်ဆို
ဝါသနာနဲ့အသက်မိုးဝမ်းကြောင်းမှုတွေကထပ်တူမကြတဲ့အခါကျတော့လေ तू ကဆောက်လို့ရေလုပ်ငန်းခွင်မှာအလုပ်လုပ်နေညာနေပြီးတော့ तू ဝါသနာပါတဲ့အရာလေးကိုရဖို့အတွက်ကြိုးစားတဲ့အခါမှာဘလောက်ထိခက်ခဲခဲကြိုးစားခဲ့ရလဲဆိုတာကိုလည်းပြောပြထားတယ
်ဒီဇိုင်းမမတ်လုပ်နိုင်ဖို့အရန်ခက်တယ်အဲ့ဒါကျွန်တော်တို့မှာငွေကြေးအရာရောဒီပံမိုးပဝင်းကျင်ပံမိုးမှုအပိုင်းအရာရောကျွန်တော်တို့မှာအားနည်းကြတယ်တော်တော်များများပါလေအဲ့လိုအဲ့ကြတော့ကိုယ်ဝါသနာတွေကိုအကောင့်ထဲပေါ်ဖို့ကိုယ်ရှောက်ရှင်တဲ့လမ်းကိုရှောက်ဖို့ကိုယ့်အိမ်မက်တွေကိုဒါဒီဇိုင်းမမတ်လုပ်နိုင်ဖို့ဆိုရင်ခက်ခဲကြတယ်ပေါ့ကျွန်တော်ဆိုလို့ရှိရင်ဒါအခုချိန်ထိဆောက်လုပ်ရေးလုပ်ငန်းခွင်ထဲမှာလုပ်လို့နေတယ်ပေါ့အဲ့တော့ဆောက်လုပ်ရေးလုပ်ငန်းခွင်ဆိုတာတည်ရတဲ့အမျိုးတနေ့ကုန်အလုပ်လုပ်ရတယ်ပင်ပန်းနေညဘက်ရောက်နားချင်းကြတယ်ပေါ့အဲ့ကြတော့ကျွန်တော်ကတော့ငါ့မှာဝါသနာပါလာပြီဒီဟာကြီးကလည်းလုံမောက်ကိုဖြစ်တော့မလုပ်လဲလုပ်ချင်နေပြီဟိုဒီအောင်မဖြစ်ပြအောင်လောဘယ်လိုလုပ်အောင်လဲဆိုပြီးကိုကိုပြန်ပြီးတော့ဘယ်လိုမိကုန်းထုတ်တဲ့အချိန်မှာကြာဟုတ်ပြီနေ့လည်းနေခင်ရတော့ဒါငါရဲ့တမိုးဝန်ကြောင့်လုပ်ငန်းဖြစ်တဲ့တော့မလုပ်လို့လည်းမရဘူးမိသားစုကိုလည်းတစ်ဖက်ကပြန်ပြီးတော့ထောက်ပံ့မှုလိုတယ်အဲ့တော့လုပ်ရမယ်အဲ့တော့ဒါအတိအကျရင်မဟုတ်ပေမဲ့လို့တတ်မှတ်ထားတာဘယ်လိုလဲဆိုတော့မနေ့6ည6ဆိုရင်ဒါတမိုးဝန်ကြောင့်လုပ်ငန်းလုပ်မယ်အဲ့လိုည6နာရီနဲ့ည12နာရီဆိုရင်ဒါငါရဲ့ကိုပိုင်ချင်းဖြစ်တယ်ကိုပိုင်ချင်းမှာဒါငါဝါသနာအတွက်ငါအိမ်မက်အတွက်ဒါငါအချိန်ပေးမယ်ပေါ့အဲ့လိုတကယ်ကိုနည်းနည်းချင်းနည်းနည်းချင်းနဲ့အဲ့လိုအချိန်ပေးပြီးတော့ဝါနာပါတဲ့အရာကိုအိမ်မက်ကိုတဖြည်းဖြည်းနဲ့အကောင့်ထဲပေါ်ဖို့ကြိုးစားတာပေါ့
ခုဆိုရင် तू ကနိုင်ငံတကာဓာတ်ပုံပြိုင်ပွဲတစ်ခုမှာထိတ်တန့်စုရခဲ့တယ်ဆိုတော့ तू ဘလို့ဓာတ်ပုံပြိုင်ပွဲကိုဝင်ကြိုင်ခဲ့တာလဲဘလို့ဓာတ်ပုံအမျိုးအစားနဲ့ရောစုရခဲ့တာလဲ
ဒါမိုဘိုင်းဖုန်းကုမ္ပဏီတကူကလောက်တာပေါ့လေတက္ကနိုမိုဘိုင်းဖုန်းကုမ္ပဏီရဲ့ပြီးတော့ဒီ UK မှာချိတ်ဆိုင်တဲ့ photography magazine တကူဖြစ်တဲ့ဒီ major photographer magazine ဆိုတာရှိရဲ့အဲတက္ကနိုမိုဘိုင်းနဲ့ major photography magazine နဲ့ပေါင်းပြီးတော့ဒီဓာတ်ပုံပြိုင်ပွဲကိုလောက်တာပေါ့အဲမှာကက်တဂိုရီတွေကတော့ကျွန်တော်တို့ကလိုပြန်ပွဲခေါ်တော့ကတော့ကက်တဂိုရီ5ခုလောက်ခေါ်တယ်ဒီ portrait တွေခေါ်တယ်ပြီးတော့ night တွေ super night တွေခေါ်တယ် creative တွေခေါ်တယ်ပြီးရင်ဒီ light motion တွေခေါ်တယ်အဲ့လိုမျိုးကက်တဂိုရီ5ခုလောက်ခွဲပြီးခေါ်တော့ကျွန်တော်စုရတဲ့ကက်တဂိုရီဆိုရင်တော့ဒါ creative perspective လို့ပြောရဲခေါ်လို့ရတဲ့ကက်တဂိုရီပေါ့အဲ့ကက်တဂိုရီမှာတော့ go wa ရတာပေါ့ဒီတိတဲ့ပုံကိုကျွန်တော် time ဆိုပြီးတော့ကျွန်တော်နာမည်ပေးထားတယ်အချိန်ပေါ့အဓိကဘာပြောချင်တာလဲဆိုတော့ဒီတဲ့ပုံမှာကနော်ဒီကလေးတယောက်ရဲ့လက်နဲ့လူကြီးတယောက်ရဲ့လက်နဲ့ကျွန်တော်အဲ့လိုရှင်တွဲပြီးတော့ပြရတာပေါ့အဓိကဘာပြောချင်လဲဆိုတော့ကျွန်တော်တို့ဒီဖြတ်တန်းရတဲ့အချိန်ပေါ့ဘဝဒီကာလအတော်အတွင်းမှာကျွန်တော်တို့ကမွေးဖွားလာမယ်ပြီးရင်တဖြည်းဖြည်းနဲ့နှုတ်ပြူလာမယ်တဖြည်းဖြည်းနဲ့ကြီးပြင်းလာပြီးနောက်ဆုံးမှကျွန်တော်တို့အိုမင်းရှင်ရောသွားမယ်ပေါ့အဲ့ဒီတော်တွင်းလဲမှာကျွန်တော်ရဲ့တပ်ပုံမှာဒီကလေးတယောက်ရဲ့လက်နဲ့လူကြီးတယောက်ရဲ့လက်နဲ့တယောက်ကိုတယောက်ဒီအပြန်လန်ကင်ထားတယ်တယောက်ကိုတယောက်စုတ်ကင်ထားတယ်ဆိုတဲ့သဘောလေးပါအဲ့ဒါပါလဲဆိုတော့တယောက်ကိုတယောက်ဒီစောစောပြောခဲ့တဲ့တို့ဖြတ်တန်းရတဲ့အချိန်မှာတယောက်ကိုတယောက် give side ကြမယ်တယောက်ကိုတယောက်ချစ်ကြမယ်ပေါ့တယောက်ကိုတယောက်ကျင်နာကြမယ်ပြီးတော့ဒါလူချင်းချင်းလေးလေးဆဆနဲ့ဆက်ဆံမှုဆက်ဆံတင်နေဆိုတဲ့ story လေးကိုကျွန်တော်ပြောချင်တာပေါ့လေ
ဒီလိုအောင်မြင်မှုတွေရခဲ့ပြီဆိုတော့သူ့ရဲ့ခံစားချက်က
ကိုတော့ဂုံယူတာပေါ့ဟောငါလုံနိုင်သွားပြီဆိုတာမျိုးပေါ့ကိုကဒီလမ်းကြောင်းကိုလျှောက်လာတဲ့တော်တယ်မှာဒီလိုမျိုးရဖို့ဒါကိုရဲ့ရည်မှန်းချက်ပဲလေဒီလိုမျိုးနိုင်ငံတကာတပ်ပုံစုတွေလိုချင်တဲ့ key သွားပြီးတော့ဒီတပ်ပုံတွေရရင်းနေပဲနိုင်ငံတကာပုံစုတွေရယူမယ်ဆိုတာကြာကိုယ့်ရဲ့အဓိကစိတ်ဆုံးဖြတ်ချက်လိုမျိုးလည်းဖြစ်နေတော့ကြတော့ဒီစုကိုရလိုက်တယ်ဆိုတော့တီးတော့ကြတော့ဟောငါလုံနိုင်ပါလားပေါ့ငါကိုလည်းပို့ပြီးတော့ယုံကြည်မှုလည်းတက်လာတာပေါ့ဟောငါဒါမျိုးတွေလုံနိုင်တယ်ဆိုပြီးတော့အဲ့လိုမျိုးတော့ခံစားမိရ
ကဲဂျန်စီတို့ကြီးကိုဝါသနာပါတဲ့အရာကိုဒီဇိုင်းမမတ်နဲ့လှုပ်သွားပြီးအောင်မြင်မှုရခဲ့တဲ့လူငယ်လေးတယောက်ကြောင့်ကြားခဲ့ရတာနော်ဂျန်စီတို့တွေလည်းကိုဖြစ်ချင်တဲ့အရာတွေကိုဒီဇိုင်းမမတ်နဲ့လုပ်ရင်းနဲ့အောင်မြင်မှုရကြပါစေလို့ဆုတောင်းပေးလိုက်ပါတယ်နောက်တစ်ပတ်မှာတွေ့မယ်နော်
VOA အစီအစဉ်တွေကို Radio ရုံးမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို bemis@voanews.com မှာလည်းအချိန်မီပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တပတ်တွင်းအားကစားသတင်းတွေကိုကြည့်အောင်ပါAmerican Major League ဖလားဘောလုံးပွဲမှာတော့ LA Galaxy အသင်းပိုးဆွဲပြီး6ချိန်မြောက်ချန်ပီယံဖြစ်တော်ပါတယ်။ AFF ASEAN Mitsubishi ဖလားဘောလုံးပွဲတွေကိုတော့တနင်္လာနေ့ကစတင်လိုက်ပြီးတော့မြန်မာအသင်းကပွဲဥတွေအင်္ဂွင်းမှာရှုံးသွားပါတယ်။ New York Mets အသင်းက Dominican Baseball ကစားသမား Juan Soto ဟာ15နှစ်စာကမ္ဘာစံချိန်တင်စာချုပ်ချုပ်လိုက်ပါတယ်။ဒီလိုတပတ်တွင်အောက်စားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
2025 FIFA World Cup Champion များဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုဒီသမား6ရက်နေ့က American နိုင်ငံ Miami မှာမဲနိုင်ခဲ့ကြပြီးတော့ဒါဟာ club team ဘောလုံးပွဲတွေရဲ့ခေတ်သစ်ဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ
် The FIFA Club World Cup which starts a new era in club football
FIFA World Cup Champion ဖလားဟာ club team ဘောလုံးပွဲတွေရဲ့ခေတ်သစ်အစတစ်ခုဖြစ်ပါတယ်ဒီပြိုင်ပွဲမှာကမ္ဘာတဝန်းကအသင်းတွေအားလုံးပါဝင်နိုင်အောင်လုပ်ထားတာဖြစ်ပြီးတော့ကမ္ဘာတဝန်းကအကောင်းဆုံး32တင်းကကမ္ဘာအကောင်းဆုံးကစားသမားတွေဟာ 2025ခုနှစ်ဇွန်15ကနေဇူလိုင်23ရက်နေ့အထိအမေရိကန်မှာလာကစားပြီးတော့ဘယ်အသင်းကကမ္ဘာအကောင်းဆုံးဆိုတာကိုပြကြမှာပါဒါအတွက်အမေရိကန်ကမြို့17မြို့မှာရှိတဲ့ကစားကွင်း12ကွင်းကိုရွေးထားပြီးတော့ကမ္ဘာတဝန်းကပြည်သက်3သန်းကနေ4သန်းလောက်အထိလာမှာဖြစ်ပါတယ
်ဒီအုပ်စုပွဲစဉ်တွေကိုမဲနိုင်တဲ့ခန်းနာမှာပဲကမ္ဘာကလပ်ချန်ပီယံများစုဖလားကြီးကိုလည်းပထမဆုံးအကြိမ်ဖြစ်တဲ့တရဝင်းပြသခဲ့ပါတယ်အသင်း32သင်းကိုမဲနိုင်ခဲ့ကြတာမှာအုပ်စုအိမ်မှာတော့မက်ဆီရဲ့အင်တာမိုင်းမီအသင်းကပါမီရက်စ်ပေါ်တိုအယ်အာလီအသင်းတွေနဲ့အုပ်စုတွေကျပါတယ်။နာမည်ကြီးအသင်းတွေတဲကတော့အုပ်စုပြီးမှ PSG အက်သလက်တီကိုတောင်အမေရိကချန်ပီယံဘိုဒါဖိုကိုတို့တွေ့မှာဖြစ်လို့အုပ်စုကျက်ပြီးတော့အုပ်စုစီမှာတော့ဘိုင်မြူနစ်ဘန်ဖီကာနဲ့ဘိုဂါဂျူနီယာအုပ်စုဒီမှာတော့ Chelsea နဲ့ Flamengo အုပ်စု E မှာတော့ River Plate နဲ့ Inter Milan အုပ်စု F မှာ Dortmund နဲ့ Fluminense အုပ်စုကြီးမှာတော့ Man City နဲ့ Juventus တို့တွေ့ကြမှာဖြစ်ပြီးတော့လက်ရှိဥရောပချန်ပီယံ Real Madrid အသင်းကတော့အုပ်စု H မှာ Al Hilal, Pachuca, Salzburg တို့နဲ့တွေ့မှာဖြစ်လို့အုပ်စုအချောင်ဆုံးလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။အဆောင်ရစလေး AFF RCM Mitsubishi ဖလားဘောလုံးပွဲတွေကိုတော့ဒီဇင်ဘာ9ရက်နေ့ကနေစပြီးတော့ကစားနေရမှာမြန်မာအသင်းဟာအုပ်စုအဖွဲ့ပွဲစဉ်မှာအင်ဒိုနီးရှားအသင်းကိုရှုံးသွားခဲ့ပါတယ်မြန်မာနဲ့အင်ဒိုနီးရှားတို့ရန်ကုန်မြို့ကတူနာခွဲမှာကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုဒုဂိုးကုမရှိနဲ့နိုင်သွားခဲ့ပါတယ်။မြန်မာသင်းနီးပြဦးမျိုးလိုင်ဝင်းကတော့အသင်းရှုံးမိမဲ့ကစားပုံကိုကျင်းတဲ့ကြောင်းအသင်းအနေနဲ့ဂိုးသွင်းခွင့်တွေဖန်တီးနိုင်ခဲ့ပေမဲ့ဂိုးဝင်အောင်မသွင်းနိုင်ခဲ့တဲ့အတွက်ရှုံးနေခဲ့တာဖြစ်ပြီးတော့လာမယ့်ဖိလစ်ပိုင်နဲ့ပွဲအတွက်တေးချာပြင်ဆင်သွားမယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်။ဒီပွဲမှာမြန်မာသင်းခေါင်းဆောင်မောင်မောင်လွင်ဟာပွဲပြီးမှာပြဿနာတွေနဲ့ပြဿနာဖြစ်ပြီးတော့ဆဲဆိုတယ်ဆိုတဲ့ဗီဒီယိုဖိုင်တွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။2024 ASEAN Mitsubishi ဖလားဘောလုံးပွဲမှာတော့မြန်မာအသင်းဟာအုပ်စုဘီမာအင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့လာအိုတို့နဲ့တုပ်စုတွေကြပြီးတော့အုပ်စု A မှာတော့ထိုင်းစင်ကာပူ၊မလေးရှား၊ကမ္ဘောဒီးယားနဲ့တီမော်လက်စတေအသင်းတို့ပါဝင်ပါတယ်ခင်ဗျာ။ဘင်္ဂမေဂျာလိကဘောလုံးပွဲတွေမှာတော့ LA Galaxy အသင်းကချန်ပီယံဖြစ်သွားပါတယ်။ဒေဂျာလိဖလားဖိုင်နယ်ကိုစနေနေ့က LA Galaxy နဲ့နယူးယောက်ရက်ဘူးအသင်းလိုဘောလုံးခဲ့ကြတာမှာ LA Galaxy အသင်းက၂ဂိုးတကွနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအခုလိုမျိုး LA Galaxy အသင်းမေဂျာလိဂ်ချန်ပီယံဖြစ်သွားတဲ့အတွက် Germany နဲ့ Dortmund ကစားသမားဟောင်း Marco Reus ကလည်းသူ့ရဲ့ကစားသမားတန်တန်းတစ်လျှောက်မှာ FIFA Champions League ကိုပထမဆုံးအကြိမ်ရရှိသွားခဲ့ပါတယ်ခင်ဗျာအစတည်းမှာပဲ American Major League ကအကောင်းဆုံးဘောလုံးသမားဆုကိုတော့ Inter Miami အသင်းက Argentina အသင်းခေါင်းဆောင် Lionel Messi ရရှိသွားခဲ့ပါတယ်မက်ဆီနဲ့အင်တာမိုင်းမီအသင်းဟာဒီနေ့ဘောလုံးရာသီမှာမေဂျာလိဂ်ချန်ပီယံမဖြစ်ခဲ့ပေမဲ့ပုံမှန်အမပေးပြိုင်ပွဲတွေမှာစံချိန်တင်အမှတ်အများဆုံးရပြီးတော့စပိုတာရှူးကိုရရှိခဲ့လို့မက်ဆီဟာဒီနေ့မေဂျာလိဂ်ပြိုင်ပွဲမှာဂိုး20သွင်းပြီးတော့16ကိုဖန်တီးပေးခဲ့တာကြောင့်တနည်းတာအကောင်းဆုံးဘောလုံးသမားဆု MVP ဆုကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဒီအောက်ဘက်မှာတော့ပေါ်တူဂီနဲ့မန်ချက်စတာယူနိုက်တက်ကစားသမားဟာနာနီဘောလုံးသမားဘွားကအနားယူလိုက်ပါပြီအသက်38နှစ်ရှိဖြစ်တဲ့လူးစ်နာနီဟာဘောလုံးသမားဖြစ်နေ16နှစ်ကြာကစားပြီးတဲ့နောက်ကစားသမားဘွားကလည်းအနားယူပြီးဆိုပြီးတော့တနင်္ဂနွေနေ့မှာကြီးညာပါတယ်နာနီဟာ Sporting Lisbon တင်မှာသူ့ရဲ့ကစားသမားဘွားကိုစတင်ခဲ့ပြီးတော့အိမ်နောက်မှာတော့2008ခုနှစ်က Manchester United အသင်းကိုပြောင်းရွှေ့ခဲ့တာပါ Man U အသင်းနဲ့အတူ Premier League ဖလား၄ချိန်နဲ့ Champions League ဖလား၃ချိန်ရခဲ့ပြီးတော့ပေါ်တူဂီအသင်းနဲ့အတူ Euro 2016ဥရောပဖလားကိုဘူဆွဲခဲ့ပါတယ်ဒါနီဟာကစားသမားတက်တန်းတစ်လျှောက်အင်္ဂလန်ပေါ်တူဂီစ်ပိန်အီတလီတူရကီအမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကကလပ်အသင်း10သင်းမှာကစားခဲ့ပြီးတော့စုစုပေါင်းပွဲ620ကျော်မှာဂိုးပေါင်း130သွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်ကနောက်ထပ်အကူအညီသတင်းတစ်ခုမှာတော့ Dominican Republic ကဘေ့စ်ဘောကစားသမားဟွန်ဆိုတိုဟာ New York Mets ဘေ့စ်ဘောအသင်းနဲ့ကမ္ဘာစံချိန်တင်စာချုပ်ချုပ်ဆိုလိုက်ပါတယ်New York Mets အသင်းက New York Yankees အသင်းမှာကစားနေတဲ့ Soto ကို American Dollar 865သန်းနဲ့15နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။အခုလိုမျိုး Soto နဲ့ Mets အသင်းတို့ရဲ့စာချုပ်ဟာ Professional အားစားသမိုင်းမှာတော့အကြီးမားဆုံးစာချုပ်ဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ LA Dodgers အသင်းက Shohei Ohtani ကိုပြီးခဲ့တဲ့နှစ်ဆောင်းရာသီမှာ American Dollar 910နဲ့စာချုပ်ချုပ်ခဲ့တာပါ။သူဟာအခုလိုမျိုး Mets အသင်းနဲ့စာချုပ်ချုပ်လိုက်တဲ့အတွက်လာစာဖြစ်တဲ့ပထမ5နှစ်မှာ American Dollar 305သန်းရမှာဖြစ်ပြီးတော့အဲ့ထဲမှာစာချုပ်လက်မှတ်ထိုးတဲ့စူဂျေး85သန်းအပါဝင်တစ်နှစ်ကိုလာစာငွေအဖြစ်နဲ့46သန်းရရှိမှာဖြစ်ပါတယ်ခင်ဗျာလာမယ့်2028ခုနှစ်ကြာရင် American နိုင်ငံ Los Angeles မြို့မှာကျင်းပမယ့် LA Open ပြိုင်ပွဲမှာလက်ဝဲကစားသမားတွေပေါင်းပါဆိုတာကို နိုင်ငံတွေရဲ့လက်ဝဲအဖွဲ့ချုပ်တွေကဆုံးဖြတ်ရမယ့်အချိန်ရောက်ပြီလို့နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကဒီဇင်ဘာ5ရက်နေ့မှာပြောလိုက်ပါတယ်လက်ဝဲအဖွဲ့ချုပ်တွေအနေနဲ့ကမ္ဘာလုံးဆိုင်ရာလက်ဝဲအဖွဲ့ချုပ်အစ်တစ်ခုကိုဖွဲ့မလားဒါမှမဟုတ်အိုလံပစ်ပြိုင်ပွဲမှာမပါဘဲနေမလားဆိုတာကိုဆုံးဖြတ်မှာဖြစ်တယ်လို့ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကပြောပါတယ
် This is in the hands of the National Boxing Federations.whether they want
လောကကစားသမားတွေကိုအိုလံပစ်ပြိုင်ပွဲမှာဝင်ပြိုင်ခန်းပြီးတော့အိုလံပစ်စုစည်းတွေရယူနိုင်မဲ့အခွင့်အရေးကိုယူသွားမလားမယူသွားဘူးလားဆိုတာနိုင်ငံတွေရဲ့လောကအဖွဲ့ချုပ်တွေအပေါ်မှာပဲမူတည်နေပါတယ်ဒါကတိတ်ကိုယူရှင်းပြီးတော့လွယ်လွယ်လေးပါတချို့အဖွဲ့ချုပ်တွေဘက်ကလှုပ်လာနေတာတွေကိုလည်းကျွန်တော်တို့တွေ့နေရပါတယ်ဆိုတော့ကျွန်တော်တို့ကဒါကိုစောင့်ကြည့်နေပြီးတော့ဆုံးဖြတ်ဖို့အချိန်ရောက်လာတဲ့အခါမှာကျွန်တော်တို့အနေနဲ့ကမ္ဘာလောကအဖွဲ့ချုပ်ရှိမရှိဆိုတာကိုအကဲဖြတ်သွားမှာပါ
ပြည်ထောင်စုဗယ်တော်ရန့်စ်မှာကျင်းပခဲ့တဲ့2024-25ကမ္ဘာရေခဲပြင်းနှင်းချော့စီပြိုင်ပွဲရဲ့အဖွင့်ပွဲမှာတော့ဩစတြေးလျနိုင်ငံကမနေ့ကချန်ပီယံဗရိုနီကာဝင်းဒစ်နဲ့ကနေဒါနိုင်ငံကရောဘင်ဝေါ်လင်းတို့အနိုင်ရသွားခဲ့ကြပါတယ်။ဗယ်တော်ရန့်စ်ဟာဥရောပတိုက်ကနှင်းချော့စီတဲ့နေရာတွေမှာအမြင့်ဆုံးဖြစ်ပြီးတော့အမြင့်ပေမီတာ2300ကျော်မှာတည်ရှိတာဖြစ်ပြီးတနင်္ဂနွေနေ့ကအိမ်မှာကျင်းပခဲ့တဲ့အမျိုးသားမီတာ330ရေခဲပြင်းနှင်းချော့စီပြိုင်ပွဲမှာတော့ကနေဒါနိုင်ငံကရောဘင်ဝေါ်လင်းကချက်နိုင်ငံကမိုက်ကယ်အာဘတ်နဲ့သူနဲ့တနိုင်ငံတည်းသားဂျင်ဒီပါလီတို့ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။အမျိုးသမီးပြိုင်ပွဲတွေဘက်မှာတော့ကမ္ဘာချန်ပီယံဆုကို၃ချိန်ရဘူးတဲ့ဗရိုနီကာဝင်းဒစ်ကပဲတိတ်ခတ်ခဲမရှိပဲအလွယ်တကူဆက်ပြီးတော့နိုင်ရသွားခဲ့ပြီးတော့လက်ဗီယာနိုင်ငံကဂျက်ဆင်ဆုံးကဒုတိယရပြီးတော့ဆွစ်ဇာလန်နိုင်ငံကအန်နစ်မိုရန်ကတတိယရခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့နိုင်ငံ18နိုင်ငံကကစားသမား100ကျော်ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ VOA ရဲ့ကြာသပတေးနေ့မနေ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလှိုင်းဒိုမီတာ40 kHz 9533ညလှိုင်းဒိုမီတာ32 kHz 6153ညလိုက်ဒိုမီတာ25 kHz 11865တို့ကနေဖမ်းယူနားဆင်နိုင်သလိုအခုဒုတိယပိုင်းအပဝင်မနေ့6နိုင်ရက်နေ့9နိုင်အထိတနအီလုံးစာအစီအစဉ်တွေကိုတော့လူမှုမိတ်ဆွေဒစ်ဂျစ်တယ်ရုပ်သံလိုင်းနဲ့ VOA မြန်မာပိုင်းဝက်ဘ်စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်ဗျာအခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင့်ချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းကိုကျွန်တော်ကပဲပြန်တင်ပြပါမယ်ဗျာမြန်မာနိုင်ငံဟာလူသားချင်းစာနာမှုဆိုင်ရာအချက်အလက်လိုအပ်တဲ့တိုင်းပြည်တွေထဲမှာတတိယဖြစ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC အဖွဲ့ကပြောလိုက်ပါတယ်။ဒီဇင်ဘာ17ရက်ကထုတ်ပြန်တဲ့ဟန်ချက်ပြည့်ရွေးနေတဲ့ကဘာလို့နာမည်ပေးထားတဲ့အစိုးရခန်းစာမှာဆူဒန်နိုင်ငံအသိမ်းပိုက်ခံပါလက်စတိုင်းဒေသနဲ့မြန်မာနိုင်ငံတို့ဟာလူသားချင်းစာနာမှုအချက်အလက်အကြီးအမားဆုံးသုံးနိုင်ငံဖြစ်နေတယ်လို့ဖော်ပြထားပါတယ်။တခါယူကရိန်းစစ်ပွဲသတင်းတစ်ပုဒ်မှာတော့စမ်းသက်ဆဲအတန်ထက်မြန်တဲ့ပဲထင်းတက်ဒုံးကျည်နဲ့ယူကရိန်းကိုရုရှားကလာမယ့်ရက်တွေထဲမှာပြစ်ခတ်နိုင်တယ်လို့အမေရိကန်ထောက်လိုင်းရေးကယူဆအကြောင်းပုံတုံးတွေမှာပြောပါတယ်။ဒါပေမဲ့ဒီလိုပြစ်ခတ်တာကြောင့်၃နှစ်နေကြာလာနေပြီဖြစ်တဲ့ဒီစစ်ပွဲကိုအဆုံးဖြတ်ပေးနိုင်မယ်လို့တော့မယူဆဘူးလို့ဆိုပါတယ်။တခါရှေ့လေပိုင်းရေးမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဆီးရီးယားအနာဂတ်အရေးကိုဆွေးနွေးဖို့အတွက်ဂျော်ဒန်နဲ့တူရကီနိုင်ငံတွေကိုပုံတုံးတွေကဆက်လက်ခီးထွက်ခွာသွားပါတယ်။အဲဒီမှာဆီးရီးယား၊အစ္စရေး၊ဂါဇာလေဗနွန်ရဲ့ဒေသတလွှတ်ကိစ္စရက်တွေကိုခေါင်းဆောင်နေတဲ့ဆွေးနွေးမှာဖြစ်ပါတယ်။အချိန်တည်းမှာပဲတူရကီကြောတောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေအတိုက်ခိုက်ခံနေရတဲ့ဆီးရီးယားနိုင်ငံကကတ်လူမျိုးတွေကိုအကာအကွယ်ပေးဖို့အစ္စရေးအစိုးရကတောင်းဆိုလိုက်ပါတယ်။ကတ်လူမျိုးတွေဥဆောင်နေတဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစု SDF ဟာအမေရိကန်နဲ့မိတ်ဖက်ဖြစ်ပြီးတော့အစ္စလာမ်နိုင်ငံတော် IS အဖွဲ့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ခင်ဗျာ။ဒီနေ့အတွက်ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လွှင့်မှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်ဖူးဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါ။ဒီကနေ့မနေ့အစီအစဉ်တွေကို Radio အပြင် VOA Website, YouTube, Facebook နဲ့စာမျက်နှာတွေကနေကြည့်ရှုခဲ့တဲ့အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။အားလုံးကျမ်းမာချမ်းသာကြပါစေ။